1980ပြည့်နှစ်တော်တရင်လာပြီကျော်17ရက်နေ့ခရစ်တဂရီ2008ခုနှစ်စက်တင်ဘာလ25ရက်နေ့ရန်ကုန်တိုင်းပဟန်းမြို့နယ်မကုတ်ဝိပဿနာတရားစင်နှင့်လုပ်ငန်းစဉ်ပြန်ပွားရေးဖွဲ့ချုပ်ကြီးမှကျင်းပပြုလုပ်အပ်သောမကုတ်ဝိပဿနာဆရက်တရားစခန်းပွဲမှာပဋိစ္စသမုပ္ပါဒ်တရားတော်များဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။ပဋိစ္စသမုပ္ပါဒ်တရားတော်များမဟောကြားကြမိမနာကြားကြမိမာတရားပိုင်ရှင်ဖြစ်တော်မူသောမြတ်စွာဘုရားသခင်ကရောမြတ်ကြီးအားနမောတတသုံးကျင်ရွတ်ဆို၍ပူဇော်ကြောကြပါကုန်သို့။နမောတတသဂဝတော်အရဟတော်သမ္မာသမ္ဗုဒ္ဓတ္တနမောတတဗဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတဗဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တမြတ်စွာဘုရားသခင်ကရောမြတ်ကြီးကပဋိစ္စသမုပ္ပါဒ်တရားတော်ကြီးကိုဟောကြားခဲ့ပါတယ်အဲ့ဒီပရိသတ်သမုပ္ပါဒ်တရားတော်ကြီးမှာအလွာလို့ခေါ်တဲ့အုပ်စုအပြင်ခွဲကြည့်လိုက်မယ်ဆိုရင်အုပ်စုကြီး၄မျိုးရှိတယ်။အုပ်စုဘယ်နှမျိုးရှိတော့အုပ်စုကြီး၄မျိုးရှိတယ်။နံပါတ်1အုပ်စုကအတိတ်အကြောင်းတလွာလို့ဒီလိုခေါ်ပါတယ်။နံပါတ်2အုပ်စုကဘာလဲ?နံပါတ်2အုပ်စုကတော့ပစ္စုပန်အကျိုးတလွာလို့ဒီလိုခေါ်တယ်။နံပါတ်2အုပ်စုကပစ္စုပန်အကျိုးတလွာ။နောက်တစ်ခါနံပါတ်3အုပ်စုကပစ္စုပန်အကျောင်းတလွာလို့ဒီလိုခေါ်ပါတယ်။နံပါတ်3အုပ်စုကပစ္စုပန်အကျိုးတလွာ။နံပါတ်4အုပ်စုကတော့တဲ့အနာကအကျိုးတလွာလို့ဒီလိုခေါ်ပါတယ်။နံပါတ်5အုပ်စုကဘာလဲလဲ?အနာကအကျိုးတလွာ။အလုံးပေါင်းလိုက်တော့အုပ်စုကြီးဘယ်နှမျိုးပါလဲ?အုပ်စု4မျိုးရှိတယ်လို့အလွာ4မျိုးလို့ဒီလိုမှတ်ထားပါအလွာလေးမျိုးဆိုတာပရိစ္ဆသမုပ္ပါဒ်တရားတော်ကိုသဘောတူရတူရတွေအုပ်စုဖွဲ့ထားတာကိုပြောတာပါပဲအဲ့တော့သဘောတူရတူရအုပ်စုဖွဲ့တော့နံပါတ်1အုပ်စုမှာဘလို့တွေ့တယ်လဲဆိုရင်အဝိဇ္ဇာနဲ့တင်္ခါရဘလို့တွေ့လဲအဝိဇ္ဇာနဲ့တင်္ခါရနံပါတ်2အုပ်စုကဝိညာဏယုတ်သာလယရဏဖတ်တာဝေရဏတရား5မျိုးသည်နံပါတ်2အုပ်စုနံပါတ်3အုပ်စုကတဏှာဥပါဒကံဆိုတဲ့တရား3မျိုး။နံပါတ်4အုပ်စုကဇာတိစရာမရဏဆိုတဲ့တရား2မျိုး။အားလုံးပေါ်လိုက်တော့အုပ်စုကြီးဘယ်နှမျိုးလဲ?အုပ်စုကြီး4မျိုး။အဲ့ဒီအုပ်စုကြီး4မျိုးကိုကြည့်လိုက်မယ်ဆိုရင်နံပါတ်1အုပ်စုနဲ့နံပါတ်3အုပ်စုဟာနံပါတ်1အုပ်စုကလည်းသမုဒိယသစ္စာကိုပြတဲ့အုပ်စုပါပဲ။အဝိဇ္ဇာကဘာသစ္စာလဲ?သမုဒိယသစ္စာ။သင်္ခါရကလည်းဘာသစ္စာလဲ?သမုဒိယသစ္စာ။သမုဒိယသစ္စာကိုပြတဲ့အုပ်စု။နံပါတ်3အုပ်စုကြည့်လိုက်တော့တဏှာရဲ့ဥပါဒံရဲ့ကံရဲ့တဏှာကလည်းဘာသစ္စာလဲ?သမုဒိယသစ္စာ။ဥပါဒံကလည်းဘာသစ္စာလဲ?သမုဒိယသစ္စာ။ကံကလည်းဘာသစ္စာလဲ?သမုဒိယသစ္စာ။ဟောသမုဒိယသစ္စာအုပ်စု။ဒီတော့သမုဒိယသစ္စာအုပ်စုကဘယ်နှအုပ်စုလဲ?သာအုပ်စု။အော်သမုဒိယသစ္စာအချင်းချင်းတူတူပဲ။ဘာဖြစ်လို့ပေါင်းမထားသလဲ။ပေါင်းပြီးတော့ပြောသင့်တာပေါ့။ဟုတ်ရဲ့လား?မှန်ပါဗျာ။သူလည်းသမုဒိယသစ္စာသူလည်းသမုဒိယသစ္စာသမုဒိယသစ္စာချင်းတူတူပဲ။ပေါင်းပြီးတော့ပြောသင့်တာပေါ့။ဘာဖြစ်လို့မပေါင်းသလဲလို့မေးလို့ရှိရင်အဝိဇ္ဇာနဲ့သင်္ခါရကိုမြတ်စွာဘုရားသခင်ကရောမြတ်ကြီးကအတိတ်အကြောင်းအနေနဲ့ဟောကြားထားခဲ့တယ်။တဏှာဥပါဒကံကိုတော့ပစ္စုပ္ပန်အကြောင်းတရားအနေနဲ့ဟောကြားထားခဲ့တယ်။အကြောင်းတရားဖြစ်နေလဲတူတယ်သမုဒိယသစ္စာဖြစ်နေလဲတူတယ်ဒါပေမဲ့လို့လည်းပဲအတိတ်နဲ့ပစ္စုပ္ပန်ကာလမတူသည့်အတွေ့တိကျခွဲပြီးတော့အုပ်စုဖွဲ့လိုက်တာပါအကယ်၍သာကာလကိုမကြည့်ဘူးသူတို့ရဲ့သဘောတရားကိုပဲကြည့်မယ်ဆိုလို့ရှိရင်နံပါတ်1အုပ်စုမှာရှိတဲ့အဝိဇ္ဇာသင်္ခါရနဲ့နံပါတ်3အုပ်စုမှာရှိတဲ့တဏှာဥပါဒကံဟာသဘောချင်းမတူဘူးလားတူလားနံပါတ်1အုပ်စုမှာဝိဇ္ဇာလို့ပြောလဲတဏှာဥပါဒါမပါဘူးလား
ပါပါဘုရား
ဘာဖြစ်လို့လဲမေးတော့ကိလေသာချင်းတူလို့ နံပါတ်3ဟုတ်စုတဏှာဥပါဒံပြောလဲအဝိဇ္ဇာမပါဘူးလား
ပါ
ပါဘာဖြစ်လို့လဲလဲအကိလေသာချင်းတူလို့သူတို့ဒီပေါင်းရတဲ့တရားတွေပဲနော်သူတည်ငါသွားဆိုတာလို့ပဲအဝိဇ္ဇာရှိတဲ့နေရာကိုလည်းပဲတဏှာဥပါဒံသွားမှာပဲတဏှာဥပါဒံရှိတဲ့နေရာလဲအဝိဇ္ဇာကရောက်လာမှာပဲနော်အဲ့ဒီလိုရောက်လာပြီဆိုမှတော့သူတို့ဒီအတိတ်ပစ္စုပန်ဆိုတဲ့ကာလကလေးခွဲထားလို့သာတရားပြောပင်ပြောနေရညာတော့လည်းပဲတကယ်ကြတော့အတူတူပေါင်းဖြစ်နေတဲ့တရားတွေပါပဲဟုတ်ရဲ့လားမှန်ပါပါသင်္ခါရနဲ့ကမ္မဘဝဆိုတာဟာလည်းပဲကံချင်းအတူတူပဲမဟုတ်လားမှန
်ပ
ါပါကံချင်းအတူတူပဲဆိုတော့သူတို့လည်းနာမည်သာကွဲတာပါပဲသင်္ခါရဆိုတာလည်းကံပဲကမ္မဘဝဆိုတာလည်းကံပဲကံချင်းအတူတူပဲဆိုတော့သူတို့နှစ်ပါးကိုလည်းပဲပေါင်းပြီးတော့ပြောရင်မရဘူးလားရမှန်ပ
ါ
ပါအဲ့ဒီလိုရတဲ့အခါကျတော့အတိတ်တုန်းကအဝိဇ္ဇာနဲ့သင်္ခါရရဲ့ပစ္စုပန်မှရှိတဲ့တဏှာဥပါဒကံရဲ့အလုံးသည်တခြားအုပ်စုတွေလားအကြောင်းအုပ်စုတွေလားအကြောင်းအုပ်စုတွေနော်ကျွန်တော်တခါနံပါတ်1အုပ်စုနဲ့နံပါတ်4အုပ်စုနံပါတ်1အုပ်စုကဝိညာဉ်နာယောသလယရဏသသဝေရဏဘယ်နှပါးပါလဲနံပါတ်4အုပ်စုကဘယ်လိုတွေလဲဇာတိသရမရဏအဲ့တော့အောက်ဆုံးတစ်ခုကိုစစ်စစ်ကြည့်လိုက်ပြန်တော့လည်းပဲဇာတိစရမရဏဆိုတာဟာတိကျတရားကိုပြောတာမဟုတ်ပါဘူးတဲ့နံပါတ်1အောက်စုထဲမှာရှိတဲ့ဝိညာဏယုတ်သလယရဏဖတ်တာဝေဒနာဒီတရား5မျိုးကိုပြောတာပါတဲ့နော်ဇာတိစရဖြစ်တာဖြစ်တာကိုဇာတိတောတန်နီနဲ့ပြောမယ်ဆိုလို့ရှိရင်တော့မွေးလာတာဇာတိပရိဒဏီနေတာဇာတိဒီလိုမျိုးမျိုးပြောပါလိမ့်မယ်သောတန်နည်းနဲ့ထကရာတွေဖွင့်ထားတဲ့အခါကြတော့လည်းပဲစာသစ်စာချက်အောက်ထက်ဝိညာဉ်ပေါ်နှံ့ညီလောက်ခြင်းမြောင်းမဲ့မဲ့မိဝန်းတိုက်ဝဲဘင်းလိုက်လောက်လို့အောက်ကြောက်ကိုဝမ်းပြုဒုနှစ်ခုကြဥကောင်ထားလျက်မင်းဖြားလက်စုပ်တိခွငုံမှမြောက်ဥကောသိငယ်မလုံးမရှက်သေးတော့လက်ဝဲသိငယ်လို့အလံမဲမိမွေငယ်ချီသားအမိစကားပွေးစားလက်ကိုသားဆက်ဆက်တပြတစီဆယ်လာနေ၍လေကမဇ္ဇဥသောချတာမေဝါတို့ရောက်တန်ကောင်းပေါက်ကဆွမြောက်ဆင်ပြောင်းတန်တောင်းချစ်ချင်ပုံနေရိကပြင်တို့ကြတဲ့အစသည်ဟံပြင်းစွာဒုက္ခပြင်းများလာသည်လက်စဇာတိဖြင်းရင်ဒီလို့အထက်ကရာဒီမှာဒီလိုပဲဖွင့်ထားတယ်မိခင်ရဲ့ဝမ်းမှာနေတဲ့အခါဘလောက်အထိဒုက္ခများတယ်မိခင်ဝမ်းကကျွတ်လာတဲ့အခါဘလောက်အထိဒုက္ခများတယ်ဒါကိုပြောလိုက်တာပါနော်တန်ဟာလည်းပဲဘုန်းကြီးတို့ပရိသတ်တွေ၄မျိုးထဲမှာအနိစ္စသလားပုဇ္ဇသံတိစ္စအပပတိကဆိုတဲ့ပရိသန္ဓေ၄မျိုးထဲမှာမိခင်ရဲ့ဝမ်းထဲမှာသားကောင်အဖြစ်နဲ့ပရိသန္ဓေနေရတဲ့သလားပုဇ္ဇပရိသန္ဓေတစ်မျိုးထဲနဲ့ပဲဆိုင်တဲ့လင်္ကာကလေးဖြစ်ပါတယ်ပရိသန္ဓေအားလုံးနဲ့ဆိုင်တဲ့လင်္ကာဟုတ်ရဲ့လား မဟုတ်ဘူးကျန်တဲ့ပရိသန္ဓေတွေမှာအဲ့ဒီဒုက္ခမရှိဘူးဟုတ်ရဲ့လားဥပမာလက်ပြရောက်သွားတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်ခုနပြောသလို6လ10လစသည်ဖြင့်တိခွားငုံမှမြောက်ဥကုတ်တိနဲ့မလှုပ်မရှက်သေးတော့လက်ဝဲစိတ်တငယ်လို့ဆိုတဲ့ပုံစံမျိုးလက်ပြမှာရှိပါ့မလား
ရှိပါ
ပါဘုရားတန်တိရိသပရိသန်တွေကိုရှိပါ့မလား
ရှိပါပါဘု
ရားမရှိဘူးဇလာဘုဇဆိုတဲ့ပရိသန်တွေမှာပဲရှိတယ်အန္တဇဆိုတဲ့ပရိသန်တွေမှာလည်းမရှိဘူးနော်ဒီတော့ဟောဒီလင်္ကာကလေးတည်းဇာတိရဲ့အပြစ်လို့ပြောပေမဲ့ပရိသတ်တွေအားလုံးနဲ့ဆိုင်တဲ့လင်္ကာတော့မဟုတ်ပါဘူးနော်ဒါဘုန်းကြီးတို့လူတို့လို့နွားတို့ကျွဲတို့လို့ဒီလိုပုံကုံမျိုးတွေအတွက်ခံရတဲ့ပရိသတ်တွေဒုက္ခကိုရည်ညွှန်းပြီးတော့ပြောတာပါနော်အဲ့ဒါလည်းပဲသုတ်တန်နီလာပြီးတော့မှနီလာပြောရင်တော့ဒါလည်းသုတ်တန်နီပေါ့လေသုတ်တန်နီနဲ့ပုဂ္ဂိုလ်တ attva ကိုယူပြီးတော့ပြောတဲ့နီးအဘိဓမ္မာနည်းနဲ့ပြောမယ်ဆိုလို့ရှိရင်တော့6လလည်းမရှိဘူး7လလည်းမရှိဘူး7လလည်းမရှိဘူးဖြစ်တာဒီဇာတိဒါပဲเนาะအဘိဓမ္မာနည်းနဲ့ပြောရင်ဘယ်လိုပြောမလဲဖြစ်တာဒီဇာတိဖြစ်တာဒီဇာတိဒါပဲနတ်တွေဖြစ်တာလဲဇာတိလူတွေဖြစ်တာလဲဇာတိခွေးချင်းကတိရိစ္ဆာန်ဖြစ်တာလဲဇာတိအပင်ငယ်ရောဖြစ်တာလဲဇာတိအတူတူပဲအဲ့ဒါကြတော့သူကအဘိဓမ္မာနည်းနဲ့ပြောကြည့်လိုက်တော့ပုံကမပါတော့ဘူးပုဂ္ဂိုလ်မပါတော့တဲ့အတွက်အားလုံးနဲ့အကျုံးဝင်သွားပြီပေါ့နော်အဲ့ဒီတော့ဖြစ်တာဒီဇာတိဆိုတော့ဘာတွေဖြစ်လာတာလဲလူဖြစ်တာဇာတိလားနတ်ဖြစ်တာဇာတိလားဆိုတော့ အဘိဓမ္မာနည်းနဲ့ပြောမယ်ဆိုလူလည်းမဟုတ်ဘူးနတ်လည်းမဟုတ်ဘူးပြမလည်းမဟုတ်ဘူးခိုးချက်ငယ်တတိယဆန်လည်းမဟုတ်ဘူးပုဂ္ဂိုလ်တ attva ကိုမပါဘူးအဘိဓမ္မာနည်းကနော်ဘာသည်ဇာတိလဲဘာဖြစ်တာဇာတိလဲရုပ်တွေနာမ်တွေဖြစ်တာဇာတိခန္ဓာ၅ပါးဖြစ်တာဇာတိခန္ဓာ၅ပါးဘယ်လိုလဲဝိညာဉ်နာယုသလာယရဏခတ္တဝေဒနာအဲ့ဒီတရား၅မျိုးဖြစ်တာကိုဇာတိလို့ဒီလိုခေါ်တယ်ဟုတ်ရဲ့လားဝိညာဏယောသလာရဏဖသဝေရဏတရား၅မျိုးဖြစ်လာတာသည်ဇာတိအဲ့ဒီဝိညာဏယောသလာရဏဖသဝေရဏကလည်းဘယ်ချိန်တွေမှာဖြစ်တယ်လဲဆိုတော့ပဋိသင်္ဍေကနေစပြီးတော့သုတိတိအဆက်မပြတ်ဖြစ်နေတာပဲယောဒိနာတွေမဖြစ်တဲ့အချိန်လုံးများရှိရလားရှိပါဘူးအဲ့ပျော်နေလဲရှိတာပဲလူကသာအဲ့ပျော်နေတယ်ယောဒိနာတွေကတော့ရှိပါတယ်ဖြစ်နေတာပဲသတိမိတ်နေလဲပဲရှိနေတာပဲလူကသာသတိလင်းနေတာဒါပေမဲ့ယုတ်တင်တန်တွေကတော့မရှိဘူးလားရှိလားရ
ှ
ိပါဘူးအသေးသေးဖြစ်နေတာပဲအဲ့ဒီဖြစ်တာမှန်သမျှသည်ဇာတိဒီလိုတော့ဇာတိဆိုတဲ့တရားသည်ပရိသတ်ဤတစ်ခုတည်းနဲ့သာဆိုင်တယ်လို့တော့မမှတ်နဲ့အဘိဓမ္မာနည်းနဲ့ပြောကြည့်လိုက်မယ်ဆိုရင်ပရိသတ်ဤကနေသုတိအထိဘဝတတန်တစ်ခုလုံးအစအဆုံးယုတ်ဖြစ်တိုင်းဇာတိနာဖြစ်တိုင
်း
ဇာတိခန္ဓာ၅ပါးဖြစ်တိုင
်း
ဇာတိဒီလိုမှတ်ရမယ်နော်အဲ့ဒီတော့ဒီနေရာမှာဇာတိနဲ့ဥပပတ္တိဘဝအထူးကိုကြည်လိုက်တဲ့အခါကျတော့လည်းပဲဥပပတ္တိဆိုတာကအနာမှာကပ်ပြီးတော့ဖြစ်တယ်အနာမှာကပ်ပြီးတော့ဖြစ်တာဆိုတော့ဘယ်နာမှာကပ်ဖြစ်တာလဲမေးရင်ကံနဲ့ကံရဲ့အကျိုးပေးဟောပတ္တိဘက်ကလေးကပ်ပြီးတော့ဖြစ်တာဒါကဥပပတ္တိလို့ခေါ်တယ်ဒီဘက်ကကံဒီဘက်ကကံရဲ့အကျိုးပေးဟုတ်လားဒီဘက်ကကံဒီဘက်ကကံရဲ့အကျိုးပေးကပ်ပြီးတော့ဖြစ်တယ်အဲ့တော့ကံဖြစ်တဲ့အဲ့ဒီကံကနေအကျိုးပေးလိုက်တဲ့အခါပရမအဆုံးဖြစ်လိုက်တဲ့အကျိုးသည်ဥပပတ္တိဘဝပရမအဆုံးဖြစ်လိုက်တဲ့အကျိုးသည်ဘာလဲဥပပတ္တိဘဝဒီဘက်ကကံအကြောင်းတရားကကံအဲ့ဒီအကြောင်းတရားကံအကြောင်းအကျိုးခန္ဓာတွေမဖြစ်ဘူးလားဖြစ်လားအဲ့ဒီလိုအကျိုးခန္ဓာဖြစ်တဲ့အခါမှာကံနဲ့ကပ်ပြီးတော့ပထမဆုံးဖြစ်လိုက်တဲ့အကျိုးတရားလေးသည်ဥပပတ္တိဘဝပရမအဆုံးဖြစ်လိုက်တဲ့အကျိုးတရားလေးဒီဥပပတ္တိဘဝဆိုတော့ကျွန်တော်ရှင်းလည်းပဲမြေကရဝမှာပရမအဆုံးဖြစ်တဲ့ပဋိပတ္တိစိတ်ဒီယုတ်အဲ့ဒါဒီဥပပတ္တိဘဝနတ်ဖြစ်တယ်ဆိုလို့ရှင်းလည်းပဲနတ်ပြမပြုံးဆိုဘွားကလေးမပေါ်ဘူးလားပေါ်သွားလ
ား
ပေါ်သွားတယ်အဲ့ဒီလိုပေါ်သွားတဲ့အခါကျတော့သူတို့မှပရိသတ်နေနေရတယ်ဆိုတာထင်ထင်ရှားရှားမရှိဘူးဒါပေမဲ့လို့လည်းပဲအလိုနည်းနဲ့ပရိသန္ဓေလို့ခေါ်မလဲဆိုတော့ပထမဆုံးဖြစ်တာကိုပရိသန္ဓေလို့ဒီလိုခေါ်လိုက်တာနော်မိခင်ယောမနေသလိုဒီလိုကဲအောင်နေရတာမျိုးမရှိဘူးဘွားဆိုမိုးဘောကကြလာသလိုဖြစ်သွားတာအဲ့ဒီမှာပဲစိတ်ကိုပရိသန္ဓေစိတ်လို့ခေါ်မလဲဆိုပထမဆုံးဖြစ်တဲ့စိတ်ကိုပရိသန္ဓေစိတ်ပထမဆုံးဖြစ်တဲ့ယုတ်တိပရိသန္ဓေယုတ်ဒါပဲနောက်ပိုင်းဖြစ်တာတွေကြတော့ပရိသန္ဓေမဟုတ်တော့ဘူးအဲ့ဒါပရမအဆုံးဖြစ်တဲ့ပရိသန္ဓေစိတ်ပရမအဆုံးဖြစ်တဲ့ပရိသန္ဓေရုပ်ဒီဘက်ကကံနဲ့ဟိုဘက်ကအကျိုးနဲ့ဆက်ဆက်နေနီးဆက်ဒီဘက်ကကံနတ်ပြည်အကြောင်းကံဟိုဘက်ကနတ်ပြည်မှာဖြစ်လာတဲ့ပရမအဆုံးဖြစ်လာတဲ့အကျိုးသူဒီကံနဲ့အနိကဆုံးသောအကျိုးတရားဖြစ်တဲ့အတွက်ကံနဲ့အနိစ္စဆုံးဖြစ်လာတဲ့အကျိုးတရားဖြစ်လို့သူကိုဥပပတ္တိဘဝလို့ဒီလိုခေါ်လိုက်တာအဲ့ဒီတော့နတ်တွေမှာလည်းပရမအဆုံးဖြစ်တဲ့စိတ်ယုတ်ပရမအဆုံးဖြစ်တဲ့ယုတ်သည်ဥပပတ္တိဘဝငရဲပြေရောက်သွားလဲပရမအဆုံးဖြစ်တဲ့စိတ်ပရမအဆုံးဖြစ်တဲ့ယုတ်သည်ဥပပတ္တိဘဝပြိတ္တာဖြစ်သွားလဲပရမအဆုံးဖြစ်တဲ့စိတ်ပရမအဆုံးဖြစ်တဲ့ယုတ်သည်ဥပပတ္တိဘဝလူဖြစ်လာလဲမိခင်ဝါမှာပရမအဆုံးဖြစ်တဲ့စိတ်ပရမအဆုံးဖြစ်တဲ့ယုတ်သည်ဥပပတ္တိဘဝဒီလိုခွဲတာကိုနော်အဲ့ဒီတော့ပရိသန္ဓေစိတ်ပရိသန္ဓေယုတ်သည်ဥပပတ္တိဘဝပေါ့ဟုတ်ရဲ့လားဥပပတ္တိဘဝဆိုတာဘယ်လိုလဲပရိသန္ဓေစိတ်ပရိသန္ဓေယုတ်ဇာတိကြတော့ပရိသန္ဓေတခုတည်းဟုတ်ရဲ့လားမဟုတ်တော့ဘူးတဘဝလုံးနဲ့ဆိုင်သွားပြီဖြစ်တာမှန်သမျှဇာတိဖြစ်တာမှန်သမျှဇာတိဘယ်အချိန်မှဖြစ်ဖြစ်ဖြစ်တဲ့အချိန်ဒီပါလဲဇာတိယုတ်ဖြစ်လဲဇာတိနာဖြစ်လဲဇာတိအဲဒီလိုဆိုတော့ဇာတိဆိုတာတခြားမဟုတ်ပါဘူးတဲ့ခန္ဓာ၅ပါးကိုပြောတာပါတဲ့ဇရာဆိုတာကလည်းပဲခန္ဓာ၅ပါးပဲမရဏဆိုတာကလည်းပဲခန္ဓာ၅ပါးပဲ။အော်ပညာအနေနဲ့သောတ္တန်အနေနဲ့ပြောမယ်ဆိုလို့ရှိရင်မွေးလာတယ်မွေးပြီးရင်အိုးတယ်အိုးပြီးရင်နားတယ်နားပြီးရင်သေးတယ်စ ဇာတိဇရာပြာတိမရဏဒါကသုတ်တန်နည်းနဲ့ပြောတာဟုတ်လားသုတ်တန်နည်းနဲ့ပြောရင်မွေးပြီးရင်ပိုတယ်ပိုပြီးရင်နာတယ်နာပြီးရင်သေးတယ်ပညာနည်းသုတ်တန်နည်းလေးမျိုးပြောတယ်ဟုတ်ရလားအဘိဓမ္မာနည်းနဲ့ပြောမယ်ဆိုလို့ရှိရင်ပရမဏနည်းနဲ့ပြောမယ်ဆိုလို့ရှိရင်သိချာနာနေတာရယ်လို့မရှိဘူးเนาะဖြစ်တယ်ပြက်တယ်ဟိုးယမိုက်ပါဠိတော်တို့များဆိုလို့ရှိရင်ဩဝိသတိနိရောဇတိဖြစ်တာရဲ့ပြက်တာရဲ့ဒါပဲရှိတယ်နော်ဖြစ်တယ်ဖြစ်ပြီးတော့ချုပ်တယ်ဖြစ်တယ်ဖြစ်ပြီးတော့ချုပ်တယ်ဩဝိသတိနိရောဇတိဒီနှစ်ချက်ပဲရှိတယ်ဇရာတော့မရှိဘူးအဘိဓမ္မာမှာသို့တော့ဇရာသဘောလေးကိုမြတ်စွာဘုရားသခင်ကရမယာကြီးကထည့်ပြီးတော့ဟောထားတယ်အင်္ဂုတ္တနိကပါဠိတော်မှာလည်းရှိတယ်တခြားနေရာတွေမှာလည်းရှိပါတယ်ဥပ္ပါဒပညာယတိဝေယောပညာယတိထိတတယထတံပညာယတိဒီလိုဟောထားတယ်။ဥပ္ပါဒပညာယတိဖြစ်လာတာလေးလည်းရှိတယ်။ဝေယောပညာယတိပြည့်လာတာလေးလည်းရှိတယ်။ထိတတယထတံပညာယတိအဖြစ်နဲ့အပြက်ကြားမှာအပြက်ကိုရှေ့ရှုနေတဲ့အခိုက်အတန့်ကာလကလေးလည်းရှိတယ်။ဒါဘုရားကိုယ်တိုင်ဟောခဲ့တာနော်။ဥပ္ပါဒပညာယတိဖြစ်လာတာလေးလည်းရှိတယ်။ဝေယောပညာယတိပြည့်လာတာလေးလည်းရှိတယ်။ထိတတယထတပညာယတိအဖြစ်ပြက်နှခုချာမှာအပြက်ကိုရှေ့ရှုနေတဲ့အခိုက်အတန့်ကလေးလည်းရှိတယ်။သူသည်အပြက်ကိုရှေ့ရှုနေတာဖြစ်တဲ့အပြက်နဲ့အင်မတန်နီးစပ်တယ်။ဒါကြောင့်မလို့အဲ့ဒီထိတတယထတပညာယတိဆိုတဲ့အခိုက်အတန့်ကလေးကိုဇရာလို့သတ်မှတ်ပြီးတော့ဇရာကိုမရဏနဲ့သွားပေါင်းထားတာ။ဟုတ်ရဲ့လား။မှန်ပ
ါပါ
ဇရာကိုမရဏနဲ့သွားပေါင်းထားတာ။အဲ့ဒီတော့ဥပါရပညာယတိဇရာကဥပဥပဒရာကဇာတိဝယောပညာယတိဇရာကနော်ဝယဝယသရာကမရဏထိတတယရတပညာရေးသရာကထိခဏအဲ့ဒီထိခဏလေးဒီအပြည့်နဲ့နိစ္စသည့်အတွက်သူ့ကိုဇရာလို့နာမည်ပေးပြီးတော့ဘလို့နဲ့သွားပေါင်းလိုက်လဲမရဏနဲ့သွားပေါင်းလိုက်တယ်ဒါကြောင့်မလို့ဇာတိရဲ့ဇရာမရဏရဲ့ဒီနေရာမှာဗျာတိမပါတော့ဘူးသောတ္တန်နည်းကဗျာတိပါတယ်အဘိဓမ္မာနည်းကဗျာတိမပါဘူးအကယ်၍ဗျာတိကိုယူခြင်းနဲ့ဆိုရင်တော့ဇရာမရဏနဲ့ပေါင်းယူလိုက်ပေါ့နော်အဲ့ဒီတော့ဇရာဆရာဟာပညာနေနဲ့ပြောရင်တော့အိုတယ်ရင့်ရော်တယ်ဒီလိုပြောလိုက်တာပေါ့အဘိဓမ္မာနည်းနဲ့ပြောမယ်ဆိုလို့ရှိရင်တော့အပြက်ကိုရှေ့ရှုပြီးတော့တည်နေတဲ့သဘောလေးပဲအဲ့ဒီတော့ကောင်းကင်ကိုကဲလုံးကလေးတစ်ခုပြည့်တင်လိုက်တယ်တက်သွားတယ်အဲ့ဒါကဥပန်းနဲ့တူတယ်ကဲလုံးကလေးပြန်ကျလာတယ်အောက်ရောက်လာတယ်အဲ့ဒါကမရဏနဲ့တူတယ်အပေါ်တက်သွားတဲ့အချိန်နဲ့အောက်ကျလာတဲ့အချိန်နဲ့ဒီနှစ်ခုကြားမှာအခိုက်အတန့်တည်တက်နေတာလေးရှိတယ်။အဲ့ဒီတည်တက်နေတာလေးကြတော့ထိခဏလို့ခေါ်တယ်။အဲ့ဒီတည်တက်နေတာလေးဒီအောက်ကိုကျမလို့အားယူလိုက်တာ။အောက်ကိုကျမလို့အားယူလိုက်တာ။အပြက်ကိုရှေ့ရှုလိုက်တာ။အဲ့ဒါကြောင့်မလို့အဲ့ဒီတည်တက်နေတဲ့ခဏလေးဒီသရရဲ့သဘောသူသည်မရဏနဲ့နှိစက်တယ်။ဒီလိုဥပမာလေးမှတ်ပေါ့နော်။အဲ့ဒီတော့ဇာတိဆိုတာလေခန္ဓာ၅ပါးပဲဇရာဆိုတာလေခန္ဓာ၅ပါးပဲမရဏဆိုတာလေခန္ဓာ၅ပါးပဲခန္ဓာ၅ပါးပဲဆိုတော့ဝိညာဏယောသလရဏဖတ်တာဝေဒနာဆိုတဲ့ဒုတိယအုပ်စုနဲ့သဘောချင်းမတူဘူးလားတူလားနာမည်သာကွဲနေတာသဘောချင်းတူတူပဲเนาะအဲ့ဒါလို့သဘောချင်းတူတူဖြစ်တဲ့အတွက်နံပါတ်1အကွက်နံပါတ်1အုပ်စုမှာလည်းပဲဇာတိဆိုတဲ့စကားလုံးလေးမထည့်ပင်မဲ့လို့လည်းပဲအရိခန္ဓာ၅ပါးဖြစ်လာတာကိုဘယ်လိုပြောမလဲဇာတိလို့ပြောအရိခန္ဓာ၅ပါးပြက်သွားတာကိုဘယ်လိုပြောမလဲမရဏလို့ပြောအပြက်ကိုရှေ့ရှုနေတာလေးကိုဘယ်လိုပြောမလဲဇရာလို့ပြောဟုတ်ရဲ့လားမှန်ပါဗျာဒီတော့နံပါတ်2အုပ်စုမှာလဲဇာတိဇရာမရဏမရှိဘူးလားရှိတယ်မှန်ပါဗျ
ာ
ရှိတာပဲနာမည်အနေနဲ့သာသိကြဖော်မထားပေမဲ့နံပါတ်2အုပ်စုမှာလဲဇာတိရှိတယ်ဇရာမရဏရှိတယ်နံပါတ်၄အုပ်စုမှာလဲဝိညာဏယုတ်သလာယရဏဖတ်တဝေဒနာရှိတယ်အတူတူပဲနော်နံပါတ်၄အုပ်စုကိုနံပါတ်၄အုပ်စုကတရားတွေနံပါတ်၄အုပ်စုကိုရောက်သွားသလိုနံပါတ်၄အုပ်စုကနာမည်တွေလည်းဘယ်ရောက်လာမလဲအဲနံပါတ်၄အုပ်စုကိုရောက်လာခဲ့အဲဒီလိုရောက်လာခဲ့တဲ့အခါကျတော့ဝိညာဏယုတ်သလာယရဏဖတ်တဝေဒနာခန္ဓာ၅ပါးအဲဒီခန္ဓာ၅ပါးဖြစ်တာကိုဇာတိလို့ခေါ်တယ်ပြက်တာကိုမရဏလို့ခေါ်တယ်အပြက်ကိုရှေ့ရှုနေတဲ့အခိုက်အတန့်ကလေးကိုဇရာလို့ခေါ်တယ်တပိတော့ပြီအဲဒီတော့နှစ်ကွယ်ပြောပြရမလို့တော့ဘူးပေါ့
တကွက်ထဲနဲ့မပြီးဘူးလားပြီးသွားလား ပြီးသွားပြီနော်အောက်စုတစ်မျိုးနဲ့ပြီးသွားပြီဘာဖြစ်လို့တော့ကောအောက်စုတစ်မျိုးတည်းဖြစ်တဲ့ရသားနဲ့နှစ်အောက်စုလေးအောက်စုဆိုပြီးတော့နှစ်နံပါတ်လေးနံပါတ်ခွဲထားတယ်လဲလို့မေးလို့ရှိရင်ဟောစဉ်အရာကာလမတူလို့ဘာမတူလို့လဲကာလမတူတာပဲရှိတယ်နော်တရားကိုရှာကြည့်လိုက်တော့လည်းအတူတူပဲဖြစ်တော့လည်းအတူတူပဲအကျိုးတရားချင်းလည်းအတူတူပဲသစ္စာဖွဲ့ကြည့်လိုက်တော့လည
်း
ဘာသစ္စာလဲဒုက္ခသစ္စာချင်းလည်းအတူတူပဲဟာလားသိချာမဟုတ်ဘူးသိချာမဟုတ်ဘဲနဲ့ဘာဖြစ်လို့ခွဲထားတာလဲဩကာလမတူလို့ပေါ့ကာလမတူလို့ခွဲထားတာပါအဲကာလကိုမကြည့်ဘူးအတိတ်ဒီနာကတွေပြစ္ဆုတ်ပါနေမကြည့်ဘူးကြောင်းကျိုးဆက်သက်မှုရိုးရိုးကိုပဲကြည့်မယ်ဆိုရင်တော့ဒုက္ခစုတယ်ပေါက်လိုက်အားလုံးပေါ်လိုက်တော့အုပ်စုကြီး၄မျိုးလွှာကြီး၄မျိုးရှိပြီမဲ့လို့လည်းပဲအချင်းချုပ်လိုက်တော့နှုတ်စုပဲရှိတယ်။အဲဒီနှုတ်စုကဘာလဲဆိုရင်အကြောင်းအုပ်စုရဲ့အကျိုးအုပ်စုရဲ့ဘာအုပ်စုပါလဲ။အကြောင်းအ
ုပ်စုရဲ့အကျိုးအုပ်စုရဲ့
ဒီတော့ပရိစ္ဆသမုပ္ပတ်ဆိုတာဟာဘဝကိုပြောတာ။ဒါပြောပြီးခဲ့ပြီနော
်
။ပရိစ္ဆသမုပ္ပတ်တရားဆိုတာဘဝမှာဖြစ်နေတဲ့ဖြစ်စဉ်တရားတွေကိုပရိစ္ဆသမုပ္ပတ်လို့ဒီလိုနာမည်တက်တာ။ဟုတ်လား။အဲ့ဒါယခုလိုပရိစ္ဆသမုပ္ပါဒ်တရားကိုကျင်းချောလိုက်တဲ့အုပ်စုတစ်ခုတွေ့တယ်အကြောင်းအုပ်စုနဲ့အကျိုးအုပ်စုအဲ့ဒီအုပ်စုတစ်ခုတွေ့သလိုမိမိဘဝကိုပြန်သုံးသပ်ကြည့်လိုက်ရင်လည်းပဲမိမိဘဝထဲမှာမိမိဘဝဖြစ်စဉ်ဟာအုပ်စုဘယ်နှမျိုးလဲနှမျိုးပဲမိမိဘဝဖြစ်စဉ်ကြီးကိုကျင်းချောလိုက်ရင်အုပ်စုဘယ်နှမျိုးတွေ့လဲဘာတွေတွေ့တော့အကြောင်းအုပ်စုရဲ့အကျိုးအုပ်စုရဲ့ဒီနှမျိုးပဲတွေ့တာပဲဟုတ်လားဩမိမိဖြတ်သန်းလာကြရတဲ့ဘဝတစ်လျှောက်လုံးဟာဘာရင်နဲ့ဖြတ်သန်းလာခဲ့ရတယ်လဲမေးရင်အကြောင်းတရားနဲ့အကျိုးတရားဒါနဲ့ပဲဖြတ်သန်းလာခဲ့ရတာပဲတခြားဘာမှမရှိပါဘူးเนาะလူဖြစ်တယ်ဆိုတာလဲအကြောင်းအကျိုးနတ်ဖြစ်တယ်ဆိုတာလဲအကြောင်းအကျိုးမြမဖြစ်တယ်ဆိုတာလဲအကြောင်းအကျိုးကနေ့လောကအဆင်မပြေဘူးဆိုတာလဲအကြောင်းအကျိုးကနေ့လောကအဆင်ပြေတယ်ဆိုတာလဲအကြောင်းအကျိုးအဲကနေ့ကောင်းကောင်းမွန်မွန်မနေရဘူးဆိုတာလဲအကြောင်းအကျိုးပဲကနေ့ကောင်းကောင်းမွန်မွန်နေရတယ်ဆိုတာလဲဒါလည်းအကြောင်းအကျိုးပဲအကြီးတော့ဗုဒ္ဓဘာသာမြန်မာလူမျိုးတွေဗုဒ္ဓဟောကြားတဲ့ပရိစ္ဆသမုပ္ပါအကြောင်းအကျိုးတရားအပေါ်မှာသဘောပေါက်ထားတဲ့အခါကျတော့လောကကြီးဘာတွေပဲဖြစ်နေဖြစ်နေဩရအကြောင်းအကျိုးပဲနားမလည်ဘူးလားနားလည်ထားကြလားအဲ့ဒီလိုနားလည်ထားတဲ့အခါကျတော့ဘလောက်ပဲလောကရအနေနဲ့တွေ့လာပြီးတော့တွေ့ဟောကြီးတော့မြန်မာလူမျိုးတွေသိမခံနိုင်ဘူးလားသိခံနိုင်လားဩရအကြောင်းအကျိုးပဲအကြောင်းအကျိုးဖြစ်စဉ်ကြီးပဲအကြောင်းရှိလို့အကျိုးဖြစ်တာသူကြောင့်ငါကြောင့်ပုဂ္ဂိုလ်တ attva ကြောင့်ဆိုတော့ပုဂ္ဂိုလ်တ attva အပေါ်မှာမမြင်တော့ဘူးဟုတ်ရဲ့လားဘယ်အပေါ်မှာပဲမြင်တော့လဲအကြောင်းအကျိုးပဲအကြောင်းရှိရင်အကျိုးဖြစ်မှာပဲအမတ္တသဘာဝကြတဲ့အမြင်လေးပဲဟုတ်လားမိမိရဲ့တဏ္ဍာမှာတဏ္ဍလောဘတွေလည်းအဲ့ဒီအမြင်လေးရှိတာရင်တဏ္ဍလောဘတွေလည်းမကင်းမလာကင်းသွားဒေါသတွေလည်းမကင်းမလာကင်းသွားမာနတွေလည်းမကင်းဘူးလားကင်းတော့အိဒ္ဓမေစရိယတွေလည်းပဲကင်းသွားတာပဲနှိမ့်လို့ရှိရင်အကြောင်းအကျိုးဆိုတဲ့နော်အကြောင်းအကျိုးဆိုတဲ့ကာမတက္ကရသမာဓိဋ္ဌိသဘောကသာဘုန်းကြီးတို့မြန်မာလူမျိုးတွေလက်ခံမထားနိုင်ဘူးမယုံကြည်နိုင်ဘူးဆိုလို့ရှိရင်လောကရာပေါင်းမြောင်များစွာနဲ့တွေ့လာတဲ့အခါမှာစစ်စင်ရမှုတံဘယ်ခံနိုင်မှမလဲဟုတ်ရဲ့လားအကြောင်းအကျိုးဆိုတဲ့မူဝါဒကိုယုံကြည်လက်ခံထားတဲ့အခါတော့ဘလောက်ပဲဘလို့ပဲလောကဓာတ်တွေနဲ့တွေ့တွေ့ဒီလောကဓာတ်အပေါ်မှာမိမိရဲ့ယောနိတော်မနတိကာရဆိုတဲ့မှတ်ကံစွာနှလုံးသွင်းမှုလေးနဲ့ပြန်ပြီးတော့เนาะတုတ်ပြန်လိုက်တဲ့အခါတော့စိတ်တွေမချမ်းသာဘူးလားချမ်းသာသွားလူချမ်းသာဖို့တဲ့စိတ်ချမ်းသာဖို့ကအရေးကြီးတာပဲလူငြိမ်းချမ်းဖို့တဲ့စိတ်ငြိမ်းချမ်းဖို့ကအရေးကြီးတာပဲကမ္ဘာမှာမြန်မာနိုင်ငံကြီးချမ်းသာသောနိုင်ငံတော့ဟုတ်ချင်မှာဟုတ်မယ်ဒါပေမဲ့ငြိမ်းချမ်းမှုနဲ့ကြည့်မယ်ဆိုလို့ရှိရင်တော့မြန်မာနိုင်ငံမြန်မာလူမျိုးဟာထိတ်တန်းမှရှိတယ်လို့မှတ်ပါဟုတ်ရဲ့လားတခြားအဆုံးမှရလို့လားဖျားအဆုံးမှရလို့လားအစ်မတစိတ်ချမ်းသာတဲ့လူမျိုးပါနော်စိတ်ချမ်းသာတယ်စိတ်ချမ်းသာအောင်နေတတ်တယ်ငြိမ်းချမ်းတယ်ငြိမ်းချမ်းအောင်နေတတ်တယ်တခြားသဘောပေါက်လို့လားအကြောင်းကျဆက်သက်မှုသဘောပေါက်လို့လားအကြောင်းကျဆက်သက်မှုသဘောပေါက်လို့ဒီလိုမှတ်လိုက်ပါနော်ကဲကောင်းပြီမိမိတို့ရဲ့တန်တာမှာအတိတ်ဘဝကြီးကြီးပြစ္ဆုတ်ဘဝကြီးကြီးအနာဂတ်ဘဝကြီးကြီးအနာဂတ်ကတော့မရောက်သေးလို့ထားလိုက်တော့အတိတ်နဲ့ပြစ္ဆုတ်ဘကိုကြည့်မယ်ဆိုလို့ရှိရင်
မိမိတို့ရဲ့ဘဝဖြစ်စဉ်ကြီးဟာအကြောင်းနဲ့အကျိုးတရားပဲဟုတ်ရဲ့လားအကြောင်းနဲ့အကျိုးတရားပဲဆိုတော့အတိတ်တုန်းကအကြောင်းကြောင့်ပစ္စုပ္ပန်မှာဘာတွေရထားလဲပစ္စုပ္ပန်မှာအကြောင်းတွေပြန်ဖြစ်အောင်မယ်ဆိုရင်အနာဂတ်မှာဘာတွေရမှာလဲအနာဂတ်မှာအကျိုးရမှာပဲဒီလိုမဟုတ်လားပရိစ္ဆေသမုပ္ပါဒ်တရားတော်ကတော့ပြောတယ်လေအဝိဇ္ဇာနဲ့တဏှာရင်ခံဥပါဒံကံကြောင့်ယုံနံပေါ်နော်ဩအတိတ်ကာလတုန်းကအဝိဇ္ဇာနဲ့တဏှာရင်ခံဥပါဒံကံအဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့ကံရဲ့သင်္ခါရရဲ့အဲ့ဒီအကြောင်းတရားတွေကြောင့်ပစ္စုပန်မှာခန္ဓာ၅ပါးဆိုတဲ့ယုံနံတွေလာပြီးတော့မဖြစ်ဘူးလားဖြစ်လားဟုတ်တယ်ခန္ဓာ၅ပါးဆိုတဲ့ယုံနံတွေဖြစ်တယ်ဥပမာအဖြစ်ဗာနဲ့ပြောတယ်လဲဆိုရင်ပင်မမျိုးမျိုးမအပင်အမြင်မပြတ်ဆက်ဆက်သီးဟံသစ်ပင်နဲ့မျိုးစေးနဲ့သစ်ပင်ကြီးကမျိုးစေးလေးကြားတယ်မျိုးစေးကပင်နေပေါက်တယ်အဲဒီသစ်ပင်ကြီးကတခါမျိုးစေးလေးပြန်ကြားတယ်မျိုးစေးကပင်နေပေါက်တယ်အဲဒီလိုသစ်ပင်နဲ့မျိုးစေးနဲ့အမြင်မပြဆက်ဆက်နေသလိုတဲ့နော်ကံကြောင့်နာယုံနာယုံကြောင့်ကံဖန်မှန်ဖြစ်ပြန်နေလေရောကံဆိုတာတခြားပြောတာလားအကြောင်းတရားတွေပြောတာလားကံလို့နာမည်တားလိုက်ပြီမဲ့လို့အကြောင်းတရားအားလုံးကိုပြောတာဟုတ်ရဲ့လားကံကြောင့်နာယုံနာယုံဆိုတာလည်းပဲတခြားပြောတာလားအကျိုးတရားတွေပြောတာလားဩလောကကြီးမှာတဲ့လူတွေဖြစ်တယ်နတ်တွေဖြစ်တယ်ယောက်ျားမိန်းမတွေဖြစ်တယ်ဘယ်လိုပင်လူပနတ်ပြမတ္တဝါအနေနဲ့တင်စားပြီးပြောပေမဲ့လို့လည်းပဲတကယ်ဖြစ်နေတာကတော့ယုတ်တရားနဲ့နတ်တရားပါပဲဟုတ်ရဲ့လားအကြောင်းဆိုတာကလည်းသူ့ကြောင့်လားကိုယ်ကြောင့်လားဘလို့ကြောင့်လားလို့မမေးနဲ့တခြားအကြောင်းကြောင့်ဖြစ်တာလားကံအကြောင်းကြောင့်ဖြစ်တာလားကံတစ်ပါးရဲ့လားကိလေသာတွေကမပါဘူးလားအဝိဇ္ဇာနဲ့တဏှာရင်ခံဥပါဒံကံသင်္ခါရအဲ့ဒီအကြောင်းတရားတွေကြောင့်ယုံနံတွေဖြစ်ပါတယ်နော်အားလုံးခြုံပြီးတော့ကြေချုပ်လိုက်တော့ကံကြောင့်နာယုံနာယုံကြောင့်ကံကံကြောင့်လည်းပဲနာယုံဖြစ်တယ်နာယုံကြောင့်လည်းပဲကံတွေပြန်ဖြစ်တာပဲအဲ့ဒီကံကြောင့်လည်းပဲနာယုံတွေပြန်ဖြစ်တာပဲကံကြောင့်နာယုံနာယုံကြောင့်ကံဖန်မှန်ဖြစ်ပြန်နေလေရောမြမတိကြစသည်များကထေရှားပြုပြင်စည်ရင်ဖန်စည်းအကြောင်းရင်းကြောင့်လူနဲ့များစွာတတ္တဝါတို့ဖြစ်လာရမှုမဟုတ်ဟုညာဖြင့်ရှိ၏မြောမြမတိကြတွေကဖန်စည်းလို့ဖြစ်တာဟုတ်ရဲ့လားဟ
ု
တ်ပါဘူးသိကြတယ်နော
်
မြမကလည်းမြမအကြောင်းဖြစ်တာလည်းမဟုတ်ဘူးကောင်းကျိုးမကောင်းကျိုးသည်မြမကဖန်စည်းလို့ဖြစ်တာဟုတ်ရဲ့လားတရားကဖန်ဆင်းလို့ဖြစ်တာကဟုတ်ရဲ့လ
ား
ဘုရားကဖန်ဆင်းလို့ဖြစ်တာကဟုတ်ရဲ့လ
ား
ကောင်းကျိုးမကောင်းကျိုးသည်မြမဖန်ဆင်းလို့ဖြစ်တာလည်းမဟုတ်ဘုရားဖန်ဆင်းလို့ဖြစ်တာလည်းမဟုတ်တရားဖန်ဆင်းလို့ဖြစ်တာလည
်း
မဟုတ်ဘူးမြမတရားဘုရားကဖန်ဆင်းလို့ဖြစ်တာမှမဟုတ်ရင်မိမိအိမ်မှာနေတဲ့အခါကျတော့ကောင်းကျိုးမကောင်းကျိုးကောင်းကျိုးမကောင်းကျိုးလေးတစ်ခုခုဖြစ်လာတဲ့အခါမှာဇနီးကလည်းခင်မုန်းကြောင်းလို့ပြောတယ်ခင်မုန်းကလည်းဇနီးကြောင့်လို့ပြောတယ်ဟုတ်ရဲ့လားအခုပဲကြည့်ကောင်းကျိုးမကောင်းကျိုးသည်မြမဖန်ဆင်းလို့ဖြစ်တာဟုတ်ရဲ့လားဖျားဖန်ဆင်းလို့ဖြစ်တာဟုတ်ရဲ့လ
ား
တရားဖန်ဆင်းလို့ဖြစ်တာဟုတ်ရဲ့လ
ား
ဖျားတော့မဖန်ဆင်းနိုင်တဲ့ကောင်းကျိုးမကောင်းကျိုးယောက်ျားကဘယ်လိုလုပ်ဖန်ဆင်းနိုင်မလဲစဉ်းစားကြည့်နော
်
မယားကတော့ဘယ်လိုလုပ်ဖန်ဆင်းနိုင်မလဲဖန်ဆင်းနိုင်မှာမလ
ား
ဖျားတော့မဖန်ဆင်းနိုင်တဲ့ကောင်းကျိုးမကောင်းကျိုးမယားကဘယ်လိုလုပ်ဖန်ဆင်းမလဲဖះရတော့မဖန်ဆင်းနိုင်တဲ့ကောင်းကျိုးမကောင်းကျိုးလင်ကဘယ်လိုလုပ်ဖန်ဆင်းနိုင်မလဲဒီတော့ကောင်းကျိုးမကောင်းကျိုးတစ်ခုခုဖြစ်လာတဲ့အခါမှာလင်ကိုလည်းအပြစ်ပုံမချပါနဲ့မယားကိုလည
်
းအပြစ်ပုံမချပါနဲ့သူ့ကြောင့်ငါကြောင့်ရှင်းကြောင့်ဂျမကြောင့်လည်းဒီလိုပြောနေကြမယ်ဆိုရင်ဘုန်းကြီးတို့ယောဂီတွေအဖြစ်မှရှာလို့ရပါမလား သားကြောင့်သမီးကြောင့်ဆိုရင်အဖြစ်မှရှာလို့ရပါမလားမိကြောင့်ဖားကြောင့်ဆိုရင်အဖြစ်မှရှာလို့ရပါမလားဆွေကြောင့်မျိုးကြောင့်ဆိုရင်အဖြစ်မှရှာလို့ရပါမလားအိမ်ကြီးချင်းကြောင့်ဆိုင်ကြီးချင်းကြောင့်ဆိုရင်ရောအပြင်းမရှာလို့ရပါမလားမရ
ပါဘူး
ခင်ဗျာအပြင်းမရှာလို့မရဘူးဖះရအောင်ဖန်ဆင်းလို့မရတဲ့ကိစ္စကြီးပဲဟုတ်ရဲ့လားမှန
်
ပါဘူးဖះလည်းဖန်ဆင်းလို့ဖြစ်တာမဟုတ်ဘူးတရားလည
်း
ဖန်ဆင်းလို့ဖြစ်တာမဟုတ်ဘူးမြမလည
်း
ဖះမြမတရားလာပြီးတော့ဖန်ဆင်းလို့တော့မရပါဘူးဆိုမှတော့သူ့ကြောင့်ငါကြောင့်လို့ပြောနေလို့ဘယ်ဖြစ်မလဲတရားကြောင့်ဖြစ်တာလားကံကြောင့်ဖြစ်တာလားကံတည်းမျိုးတည်းလားသူ့မှာလည်းအုပ်စုတွေဖွဲ့မထားဘူးလားအဝိဇ္ဇာနဲ့တဏှာရင်ခံဥပါဒံကံသင်္ခါရဒါအုပ်စုတွေနော
်
အဲဒီအုပ်စုတွေဖွဲ့ထားပြီးပြီဆိုရင်ဩကောင်းငယ်မှာနော်တိမ်တွေဖြစ်နေတယ်မိုးကြိုးတွေမိုးတွေချိန်နေတယ်လျှက်စီးတွေလက်နေတယ် တိမ်နေတက်လာတယ်မိုးတွေချောင်းနေတယ်လျှာစီးတွေလက်လာတယ်တိမ်နေတက်လာပြီဆိုရင်ဩမကြတော့ဘူးမိုးရွာတော့မယ်ဟုတ်တယ်မလားမကြတော့ဘူးဘာဖြစ်တော့မှလဲဒီလိုမလားမိုးတွေချိန်လာပြီလျှာစီးတွေလက်လာပြီတိမ်နေတက်လာပြီအဲ့ဒါလို့ဆိုရင်ရွာတည်တဲ့မိုးမိုးမရွာဘူးလားရွာမလားလျှက်စီးတွေလဲလာတာကတခြားလားအကြောင်းလားမဟု
တ်ပါဘူး
မိုးရွာတာကမဟ
ုတ်ပါ
ဘူးတိမ်နေတက်လာတာကတခြားလားအကြောင်းလားမဟ
ုတ်ပါဘူး
မိုးရွာတာကမဟု
တ်ပါဘ
ူးမိုးတွေချိန်လာတာတခြားလားအကြောင်းလားမဟ
ုတ်
ပါဘူးမိုးတွေရွာတာကမ
ဟုတ်ပါဘ
ူးအကြောင်းရှိရင
်
အကျိုးဖြစ်မှာပဲဒီလိုမလား ဒီတော့ဟောဒီနေရာမှာပါလဲအဝိဇ္ဇာနဲ့ဒနာရင်းခံဥပါဒံကံသင်္ခါရကံနဲ့သင်္ခါရနဲ့ပေါင်းလိုက်တော့ကံပေါ့နော်ဒါကအဝိဇ္ဇာသဘောလေးရှိနေရင်မိုးရင်ချင်းလာတာနဲ့တူတယ်။ဟုတ်ရဲ့လား
။
အဝိဇ္ဇာတရားသဘောလားမသိတဲ့သဘောလား ။ဘာမသိတာလဲ
။
သစ္စာမသိတာ။အဓိကဘာသစ္စာမသိတာလဲ
။
ဒုက္ခသစ္စာမသိပဲများကုသိုလ်ပဲလုံးလုံးအကုသိုလ်ပဲလုံးလုံးတခြားလားတိမ်နေကြက်လာတာ။
တ
ိမ်တက်လာရင်ဘာဖြစ်မှာလဲ
။
သိကြပြီ။ဒီလိုမလား
။
ဘိုးရမှာပဲ။နော်။မိုးရွာတဲ့သရတင်စားပြီးတော့ပြောလိုက်တာဒီနေရာမှာတခြားဖြစ်မှလားနာယုတ်တွေဖြစ်မှလားအဝိဇ္ဇာနဲ့တဏှာရင်ခံဥပါဒံကံကြောင့်ယုံနာနေပေါ်မှာပဲဘာသစ္စာတွေလဲယုံနာပေါ်လာရင်ဘာသစ္စာတော့ဟောဒီမှာခန္ဓာဘယ်နှပါးလဲ၅ပါးခန္ဓာ၅ပါးဘယ်လိုတွေတော့ဝိညာဉ်နာယုတ်သလာယရဏသတ္တဝိရဏတရားဘယ်လိုမျိုးပါလဲဘာသစ္စာလဲသစ္စာမသိဘဲနဲ့မြန်အလုံးလုံးမယ်ဆိုရင်ဘာပဲလုံးလုံးဟုတ်ရလားအကုသိုလ်လုံးလည်းပဲသစ္စာမသိဘဲအကုသိုလ်လုံးရင်တိမ်နေတက်လာတာနဲ့တူတယ်တိမ်နေတက်လာရင်ဘာလို့တော့မှလဲဘာသစ္စာနဲ့တွေ့မှလဲဒုက္ခသစ္စာနဲ့တွေ့ပါပဲဒီလိုမလားသစ္စာမသိဘဲနဲ့မြန်ကုသိုလ်လုံးမယ်ဆိုရင်ဒါနကုသိုလ်ပဲပြုပြုသီလကုသိုလ်ပဲစောင့်တည်စောင့်တည်သမထကုသိုလ်ပဲကြိုးစားကြိုးစားဟုတ်ရလားသစ္စာမသိမှုနဲ့လောက်တာမှန်သမျှသစ္စာမသိဘူးနဲ့အလုတ်လုံးလုံးကတော့တခြားလားတိမ်နေဖွဲ့နေတာလားတိမ်ဖွဲ့ပြီဆိုလို့ရှိရင်ဘုန်းကြီးတို့ယောဂီတွေတိမ်နေဖွဲ့တာလားလျှာစီးကောမလဲဘူးလားမိုးတွေကောမချိန်ဘူးလားလေတွေကောမတိုက်ဘူးလားအကြောင်းတွေပေါင်းဆောင်လာတာပဲဟုတ်ရလားတစ်မျိုးနဲ့ဖြစ်တာလားအကြောင်းတွေပေါင်းဆောင်လာတာလားအဝိဇ္ဇာရဲ့လို့ဖြစ်လာပြီးသောဝိဇ္ဇာတပါးလည်းပေါ်တယ်လို့မထင်နဲ့တဏှာလည်းပေါ်မှာပဲဥပါဒံဆိုတဲ့ဒိဋ္ဌိလည
်း
ဖြစ်လာမှာပဲဒီလိုမဟုတ်လားဩကနေ့အလှူဒါနပြုလုပ်တယ်သစ္စာမသိမှုနဲ့သာမိမိတို့ရဲ့တဏ္ဍာမိမိတို့ရဲ့ခန္ဓာမှာရှိတဲ့ယုတ်တရားနတ်တရားခန္ဓာ၅ပါးဖြစ်ပြဒုက္ခသစ္စာတရားဟုတ်ရဲ့လားဩဒီလိုဆိုတော့ဒုက္ခသစ္စာတရားဆိုတာတခြားသွားရှာမလားခန္ဓာမှာရှာမလားတခြားတရားရှာရင
်
ပုံမှန်တွေ့မှာပဲတခြားသွားရှာလဲရှာစရာမလိုဘူးเนาะဘုရားဆရာတော်ဘုရားကြီးမကြမကြပြောသလိုပေါ့မင်းတို့တရားလိုချင်လို့ဘောဓကရသွားဘောဓကရသွားတရားတော့ရမှာမဟုတ်ဘူးတရားကဘာမှရှိတော့ခန္ဓာမှာရှိတာဟုတ်လားဘောဓကရသွားလဲတရားရမှာမဟုတ်ဘူးเนาะသရီလင်္ကာဆွေတော်ဓာတ်စီသွားလဲတရားရပါမလား တရားမရဘူးတရားတကယ်လိုချင်ရင်ဘောဓကရသွားစရာလိုလားဘုန်းကြီးတို့စာထဲမှာတရားလိုချင်တဲ့ပုံကများသည်နော်အရိညာကတော်ဝါဒုက္ခမူလကတော်ဝါသုညာကရကတော်ဝါဟောနေရာ၃မြို့မပြဘူးလားပြပါပါဘုရ
ား
အရိညာကတော်ဝါတောတဲ့သွားရမယ်ပြတယ်နော
်
ဒုက္ခမူလကတော်ဝါသစ်တပင်ရင်ဝါတပင်အောက်သွားရမယ်မပြောဘူးလားပ
ါ
ပါဘုရားသုညာကရကတော်ဝါစိတ်ငြိမ်တဲ့နေရာသွားရမယ်ဟုတ်ရဲ့လားနေရာမနှမျိုးသွားရမှာလဲဘာရှာဖို့လဲတရားရှာဖို့เนาะအဲ့ဒီတော့အရိညာကတော်ဝါဒုက္ခမူလကတော်ဝါသုညာကရကတော်ဝါလို့နေရာ၃မျိုးပြတယ်အဲ့ဒီနေရာ၃မျိုးထဲမှာအရိညာကတော်ဝါနဲ့ပတ်သက်ပြီးတော့ထက္ကရာဆရာတွေကပြောပါတယ်เนาะသုညာကရကတော်ဝါနဲ့ဒုက္ခမူလကတော်ဝါကတော့ဒါကတော့သိပြောစရာမလိုဘူးဘာဖြစ်လို့လဲမေးတော့သိပင်ဆိုတာတော်တယ်လည်းရှိတာပဲကိုယ်အိမ်ထဲလည်းရှိတာပဲဟုတ်လားတော်တယ်သွားမှသိပင်တွေ့မှာမဟုတ်ဘူးကိုယ်အိမ်ထဲနေလည်းသိပင်မတွေ့ဘူးလားတွေ့လား
ဒီတော့ဒါကအထူးပြောစရာမလိုဘူးသုံးညာကာရကတော်ဝါဆိုတာလူသက်သူသက်စိတ်ငြိမ်တဲ့နေရာကိုပြောတာနော်အထူးသဖြင့်အပြည့်ပြောမယ်ဆိုရင်အာယုံ၅ပါးနဲ့ကင်းဝေးတဲ့နေရာကိုပြောတာဟုတ်ရလားတော်တဲ့သွားမှာဒီအာယုံကင်းဝေးတာမဟုတ်ဘူးမျိုးတဲ့နေလည်းပဲကင်းဝေးတာပဲနော်မျိုးတဲ့နေလည်းပဲမကင်းဝဲကင်းဝဲတဲ့နေရာရှာလို့မရဘူးလားရလားအာကိုအိမ်မှာနေတယ်ကဲအိမ်သားတွေကတော့အောက်ထပ်မှာနေကြဟာအပေါ်ထပ်ကတော့ငါ့အတွက်တည်တံ့ထားလိုက်ဒီနေရာလေးမှာငါတရားထုတ်မယ်ဟောဒီနေရာလေးမှာဘလို့မှလာစကားမပြောကြနဲ့ဟောစင်ညာရမဖြစ်ဘူးလားဖြစ်သွားလားဒါလည်းစင်ညာရဖြစ်သွားတာပဲဒီလိုမလားဆလိုရင်ကတော့အာယုံနဲ့နှောက်ရှက်ကင်းတဲ့နေရာဒီသုံးညာကာရစင်ညာတဲ့နေရာနော်အဲ့ဒီတော့ဆင်းရဲတဲ့နေရာရှာဖို့ဆိုတာကအင်မတန်ကျင်းတဲ့မျိုးတွေကတိုက်ခန်းကလေးတွေဖက်လက်ကလေးတွေကွန်တိုလေးတွေအဲ့ဒီနေရာလေးတွေကတော့ရှာဖို့မလွယ်ဘူးပေါ့နော်ကိုယ့်ရင်ကိုချာကိုဝင်းနဲ့ဒီလိုနေကြမယ်ဆိုလို့ရှိရင်ဆင်းရဲရဖန်တီးလို့မရဘူးလားရတာပဲအခန်းပေါင်းများများစွာကိုယ့်အတွက်တည်တဲ့အခန်းလေးတစ်ခန်းအခန်းတကားလေးလုံးပိတ်အလူမီနီယံလေးကအသေးပြင်းပါကအတံပလန်လေးပါတိတ်ဆင်အောင်လုပ်အဲကွန်လေးဖွင့်ပြီးတော့အေးစစ်စစ်တရားထိုင်နေနှောက်ရှက်မကင်းဘူးလားကင်းလားအဲ့ဒါလေသုံးညာကာရကတော်ပါပဲဟုတ်ရဲ့လားမှန်ပါဗျာဒီတော့ဒုက္ခမူလကတော်ဝါသစ်ပင်ရဝါပင်အောင်ဆိုတာလည်းပဲကိုယ်အိမ်ထဲမှာဖန်တီးလို့ရနိုင်တာပဲနော်သုံးညာကာရကတော်ဝါဆင်းရဲရရဆိုတာလည်းကိုယ်အိမ်ထဲမှာဖန်တီးလို့မရဘူးလားရလားမ
ှန်ပါဗ
ျာဒါလည်းရတာပဲဘုန်းကြီးတို့ယောဂီတွေယခုတော့ရိတ်တာဓမ္မယုံကြည်လာကြတယ်ဆိုတာကကိုယ်အိမ်မှာတိတ်ဆိတ်ညင်သက်မှုနည်းလို့ဒီကိုရောက်လာကြတာဟုတ်တယ်မလားကိုယ်အိမ်မှာဘာဖြစ်လို့လဲသိစိတ်ညည်တဲ့မှုနဲ့လို့အာယုံတွေကင်းစိတ်မှုအမတန်နဲ့လို့အာကြည့်လို့အာယုံကင်းစိတ်တဲ့နေရာဟောဒီမောဂရိတာဓမ္မယုံကြီးကိုရောက်လာကြတာမဟုတ်လား တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်လည်းပဲကိုယ့်ရင်မှာတရားရှင်းမှတ်မယ်ဆိုလို့ရှိရင်ကင်းစိတ်တဲ့နေရာရတော့ရနိုင်ပါရဲ့ဒါပေမဲ့လို့လည်းပဲမိမိမှာအတိအာဖြင့်တကယ်လို့များချော့ချော့တိမ်မသွားမယ်ဆိုလို့ရှိရင်ပြင်ပမဲ့ဆရာကောင်းသမားကောင်းမရှိဘူးဟုတ်ရဲ့လားဒီနေရာမျိုးကြတော့မရှိဘူးလားရှိလားမသိခြင်းမေးလို့ရတယ်ဆွေးနွေးလို့ရတယ်တရားနာလို့ရတယ်အဲ့ဒါကြောင့်ဒီနေရာကိုလာရတာပဲမဟုတ်လားအေးအဲ့ဒီတော့သုံးညာကာရကတော်ဖြစ်မယ်ဆိုလို့ရှိရင်အိမ်မှာလည်းနေလို့ရတာပဲကျောင်းမှာလည်းနေလို့ရတယ်မျိုးပြင်ထွက်မှာဟုတ်ရဲ့လားအခုမောဂိတာကြီးဆိုမျိုးလည်းကောင်းကြီးပဲဒါပေမဲ့ဟောသုံးညာကာရကတော်ကမဖြစ်ဘူးလားဖြစ်နေလားဖြစ်နေတော့တရားရှုမှတ်လို့အစ်မပြေဘူးလားပြေးလားအထူးပြောခြင်းသာကအရိညာကတော်ပါဘာလဲဒီတော့အရိညာကတော်ဝါနဲ့ပတ်သက်လို့လည်းပဲအထက်ကရာဆရာတွေကဖွင့်ပြထားတာရှိပါတယ်။ဘုနာသုံးညာကရာကတော်ဝါတို့ဒုက္ခမူလကတော်ဝါတို့ဒါတော့သိချသိပြီးတော့မပြောလှပါဘူးနော်။အရိညာကတော်ဝါနဲ့ပတ်သက်ပြီးတော့ဘာပြောသလဲလို့ဆိုတော့တောက်တန်ဒီမှာပါတဲ့အရိညာကတော်ဝါဆိုရာရဲ့အဘိဓမ္မာနီးနဲ့အရိညာကတော်ဝါဆိုရာရဲ့ဝိနည်းဒေသနာတော်အလိုကြအရိညာကတော်ဝါဆိုရာရဲ့သုံးမျိုးမရှိဘူးလားရှိလား သုံးမျိုးရှိတယ်ဒီလိုမလားသောတန်ဒီမှာပါတဲ့အရိညာကတော်ပါဆိုတာတဲ့ရွာလူနေရွာကနေပြီးတော့လူနေအင်ဂျီတွေရှိတဲ့နေရာကနေပြီးတော့ကုလ၄တာအပြန်900ရှိတဲ့နေရာတဲ့နော်ကုလ၄တာဆိုတော့ခွန်ကြီးတို့အမျိုးကောင်းသားတွေကိုင်တဲ့ရှေ့တုန်းကစည်တော်တွေကိုင်တဲ့လေးပေါ့နော်ထားပါတော့အဲ့ဒီလေးတွေ၄တောင်ရှိတယ်ဆိုကြပါစို့ဟုတ်လားတိတိကျကျတော့ခွန်ကြီးတို့လည်းမပြောတတ်ပါဘူး၄တောင်ရှိတယ်ဆိုလို့ရှိရင်အရင်လေတခုသိ4000ရှိတယ်ဆိုလို့ရှိရင်အပြန်အားဖြင့်900ဆိုတော့အတောင်ပေါင်းဘယ်လောက်ရှိမလဲ2000ရှိမှာပေါ့ဘယ်လောက်ရှိမလဲအဲ့ဒီတော့ယွာနေအင်ဂျင်ကနေပြီးတော့အတောင်ပေါင်း2000ရှိတဲ့နေရာသည်အရိညာကတော်ပါဒါနမူနာပြောပြတာနော်တိတိကျကျတိုင်းပြတာမဟုတ်ဘူးဟုတ်ရဲ့လားအဲ့ဒီလောက်ဝေးတဲ့နေရာကိုဘယ်လိုခေါ်လဲအရိညာကတော်ပါသမထခြင်းစေခြင်းလိုတဲ့ပုဂ္ဂိုလ်များကြတော့အဲ့ဒီလောက်ဝေးတဲ့နေရာသွားနေပါတယ်တဲ့ဟုတ်ရလားသဗ္ဗရာချင်းစီကျင့်လို့တဲ့ပုံကောများသည်အဲဒီလောက်ဝေးတဲ့နေရာကိုမသွားရဘူးလားသွားရမှာလားဘာဖြစ်လို့လဲမေးတော့သူတို့ကလူသားသူသားလုံးဝတိတ်ဆိတ်နေမှသမထကကျင့်လို့ရတာကိုဟုတ်တယ်မလားစကားပြောတာနေလူသားနေသူသားနေခွေးဟောင်းတာနေကြားနေရင်သမထကျင့်လို့သမာဓိရပါမလားမရဘူးဒါကြောင့်သမထကျင့်လို့တဲ့ပုံကောများကြတော့အဲဒီလောက်ဝေးတဲ့နေရာကိုတကူတကသွားမှအဆင်ပြေပါလိမ့်မယ်တဲ့တော်တဲ့တောင်တဲ့သွားမှအဆင်ပြေပါလိမ့်မယ်ဟုတ်ရလားသာတုတ်တန်นี่เนาะเนาะဝိနည်းတေသနာတော့လိုချပြောမယ်ဆိုလို့ရှိရင်တဲ့တောဆိုတာဟာတဲ့เนาะတောဆိုတာရွာနယ်လဲလွတ်နေရမယ် ရွာနဲ့လွတ်နေရမယ်ရွာရဲ့ခြံစည်းတန်းဆိုတာမရှိဘူးလားရှိရွာမှာခြံစည်းတန်းရှိတယ်ခြံစည်းတန်းမရှိရင်လည်းခြံစည်းတန်းဖြစ်ထိုက်တဲ့နေရာဟုတ်ရဲ့လားခြံစည်းတန်းဆိုရင်လည်းခြံစည်းတန်းခြံစည်းတန်းမရှိရင်လည်းခြံစည်းတန်းဖြစ်ထိုက်တဲ့နေရာဒါကိုရွာရဲ့ဥပ္ပစာလို့ဒီလိုခေါ်တယ်အဲ့ဒီရွာရဲ့ဥပ္ပစာကလွတ်သွားလို့ရှိရင်တဲ့အရိညာတောလို့ခေါ်ပါတယ်တဲ့ဒါလည်းမှတ်ထားပါတော့ရွာရဲ့ဥပ္ပစာကလွတ်သွားရင်လွတ်သွားတဲ့နေရာကိုဘယ်လိုခေါ်လဲအဲအရိညာတောလို့ခေါ်တယ်နော်အဲ့ဒီတော့ရွာဆိုတဲ့နေရာမှာလည်းပဲတဲ့ဘုန်းကြီးတို့နော်သောတန်နေရာဖြစ်ပြောမယ်ဆိုလို့ရှိရင်တော့ရွာပနေရွာအိမ်ပနေအိမ်ရှိမှရွာမြေတဲ့စသည်ဖြင့်ပေါ့နော်အစိုးရမင်းတွေကရွာလို့သမုံမှရွာဖြစ်တယ်ဒီလိုရှိကောင်းရှိမှာပေါ့နော်ဝိနည်းဒေသနာတော်လိုရပြောမယ်ဆိုလို့ရှိရင်အိမ်တစ်လုံးလည်းပဲဖြစ်ဖြစ်တဲ့တဲတစ်လုံးလည်းပဲဖြစ်ဖြစ်အိမ်တစ်လုံးလည်းပဲဖြစ်ဖြစ်မိုးရင်းကာလမိုးရာသီလေးလပတ်လုံးလူအမြဲနေရင်အဲ့ဒီနေရာကိုရွာလို့ခေါ်တယ်တဲ့ဟုတ်ရဲ့လားပြန်ပြောမယ်နော်အိမ်တစ်လုံးလည်းပင်တဲတစ်လုံးလည်းပင်အ ਨੇ ဆုံးရှိစေကမူဟောဘုန်းကြီးတို့တော်ရမှာလေခွင်းတို့ကိုင်းခွင်းတို့တော်တွေမှာအိမ်လေးတွေဆောက်ထားတာမရှိဘူးလားရှိလားလေဆိုရင်လည်းလေဆောင်တဲပေါ့နော်တော်ဆိုရင်လည်းတော်ထဲမှာဘုန်းကြီးတို့ဟလာတော်ဘုန်းကြီးတို့လေယာတွေဘာတွေပြုတဲ့ယာတွေဘာတွေလောက်ကင်စားတော့နေတဲ့ပုံကတွေထိုးထားတဲ့တဲကလေးတွေပေါ့နော်တဲပင်ဖြစ်နေကြစားမိုးလေးလအဆက်မပြတ်လူနေတာရှိရင်တဲ့အဲ့ဒီနေရာကိုတခြားခေါ်မလားရွာလို့ခေါ်မလားရွာလို့ခေါ်မယ်အစိုးရမင်းတွေကရွာလို့တမတ်တာမတမတ်တာကိစ္စမရှိဘူးဟုတ်လားမိုးလေးလာလူမြင်နေတဲ့နေရာမှန်ရင်ရွာလို့တမတ်တယ်ကျန်တဲ့နေရာဒီရွာဟုတ်ရဲ့လားကျန်တဲ့နေရာရွာမဟုတ်ဘူးကျန်တဲ့နေရာရွာမဟုတ်တော့ဘာလို့ခေါ်မလဲတောလို့ခေါ်မယ်တဲ့ဒါဝိညာဉ်ဒေသနာတော်လို့နော်အဘိဓမ္မာဒေသနာတော်လို့ရဝိပဿနာရှုလို့တဲ့ပုဂ္ဂိုလ်များဝိပဿနာရှုတဲ့ပုဂ္ဂိုလ်များကြတော့အဘိဓမ္မာဒေသနာနဲ့ကြည့်ရမှာကိုအဘိဓမ္မာဒေသနာတော်လို့ရဝိပဿနာရှုတဲ့ပုဂ္ဂိုလ်များကြတော့ရွာတဲ့ပင်ဖြစ်စေကမူအိမ်ပင်ဖြစ်စေကမူလှေကားဘောကဆင်းသွားလိုက်တာနဲ့တောထဲရောက်သွားပြီလို့သဘောထားလိုက်ပါတဲ့ဟုတ်ရဲ့လားဘယ်ကဆင်းသွားလိုက်တာနဲ့တောလို့သတ်မှတ်မလဲဘာဖြစ်လို့လဲမိမိအိမ်ကတော့ဘာဖြစ်လို့တောလို့မခေါ်တယ်လဲဩမိမိအိမ်ကတော့မိမိမိသားစုရှိတယ်လေဟုတ်ရဲ့လားမိသားစုရှိပြီဆိုမှတော့မိမိအတွက်ပလိဘောဓပြဘာရတွေဒီအိမ်ပေါ်မှာမရှိဘူးလားရှိနေမှာလားရှိနေမှာဆိုတော့တရားရှုမှတ်တဲ့နေရာမှာဆိုင်ငင်းတဲ့နေရာလို့ပြောလို့ရပါမလားမရဘူးเนาะအဲ့ဒီတော့စာထဲမှာကတော့မိမိအိမ်ဒီမိမိမိသားစုရှိနေတဲ့ရဲ့အတွက်အာယုံ၅ပါးကဒီအိမ်ပေါ်မှာရှိနေတယ်ဟုတ်ရဲ့လားမိမိမိသားစုဒီမိမိဒီအိမ်ပေါ်မှာရှိနေတဲ့အတွက်မိသားစုနဲ့ပတ်သက်တဲ့ပလီဘောဓာကျောင်းကြပြဘာဓာဆိုက်ဆရာလေးတွေမရှိဘူးလားရှိလားရှိပါဗျာအဲ့ဒီလိုရှိနေတာဖြစ်တဲ့တော့ဟောဒီအိမ်ပေါ်ကဆင်းလေကကျော်လိုက်တာနဲ့ဒီပိုင်းနဲ့တခြားခေါ်တာလားတောလို့ခေါ်တာလားတောလို့ခေါ်တာအဲ့ဒီတော့ခွန်ကြီးတို့ယောဂီတွေယနေ့အိမ်ကိုဆုတ်ခွာပြီးတော့ခွန်ကြီးเจ้าမလာဘူးလားလာလားရိတ်တာမလာဘူးလားလာလားဘယ်ရောက်လာကြတာလဲတောထဲရောက်လာကြဘယ်ရောက်လာကြတာလဲဒါကြောင့်အိမ်ကနေဟောဒီရိတ်တာကြီးရောက်လာတဲ့ပုံကများသည်ခေစကားနဲ့ပြောရင်တောထွက်လာကြတဲ့ပုံကိုပဲဘာလာကြတဲ့ပုံကိုပါလေတောထွက်လာကြတာဘာလို့မလို့ပါလေတရားအထုတ်မလို့ဟောရလားအကယ်၍သာမိမိအိမ်ပေါ်မှာအာယုံ၅ပါးနဲ့ကင်းအောင်ပြတ်အောင်ဆိတ်အောင်နေနိုင်မယ်ဆိုရင်နော်ပလိဘောဓကိစ္စတွေနဲ့ကင်းအောင်ပြအောင်ဆိုင်အောင်နေနိုင်မယ်ဆိုရင်အိမ်ပေါ်မှာလည်းပဲတရားထုတ်လို့မရနိုင်ဘူးလားရနိုင်လားရနိုင်တာပါပဲဒီလိုမလားကဲကောင်းပြီဒါမျိုးဖုန်းကြီးတို့ပြောလို့ရင်ကဘာပြောကျင်တာလဲလို့မေးတဲ့အခါကျတော့တရားရှင်းမှတ်တဲ့ပုံကိုများသည်နော်နေရာကိုအဓိကရှာဖို့မလိုဘူးလားလို့လားနေရာကဘယ်နှမျိုးရှိလဲ၃မျိုးဘယ်နေရာတွေပါလဲအရိညာကတော်ဝါရုက္ခမူလကတော်ဝါသုံးညာကာရကတော်ဝါနေရာဘယ်နှမျိုးပါလဲအဲ့ဒီနေရာ3မျိုးများရောက်နေမယ်ဆိုလို့ရှိရင်တဲ့နော်တဏှာဖြစ်เสียအာယုန်တွေမกินမူလားกินလားဒိဋ္ဌိဖြစ်เสียအာယုန်တွေမกินမူလားกินလားအဲ့ဒီလိုမှမဟုတ်လို့ရှိရင်ဘုန်းကြီးတို့ယောဂီတွေစဉ်းစားကြည့်ပါဦးနော်တရားရှာရင်ဘယ်မှာတွေ့မလဲကိုယ်မှာတွေ့မယ်ဘယ်မှာတွေ့မှာလဲအေးအာယုံ၅ပါးတွေနဲ့ကင်းအောင်ပြတ်အောင်ဆိတ်အောင်နေနိုင်မယ်ဆိုလို့ရှိရင်ကိုယ်နာမှာလူတယောက်ရှိပေမဲ့အဲ့ဒီလူနဲ့ကိုယ်နဲ့ဘာမှမပတ်သက်ပါဘူးဆိုရင်မိမိရဲ့အတွက်မိမိခန္ဓာကိုယ်ကိုငြိမ်ငြိမ်ဆိတ်ဆိတ်အေးချမ်းချမ်းကြည့်လို့မရဘူးလားရလားအဲ့ဒါကြောင့်တရားရှာရင်တခြားတော့မကြည့်ပါနဲ့ဘယ်ကိုကြည့်ရမှာလဲကိုယ်ခန္ဓာကိုယ်ပြန်ကြည့်ကိုယ်ခန္ဓာကိုယ်ပြန်ကြည့်တော့တခြားတွေ့မှာလားခန္ဓာ၅ပါးတွေ့မှာလား ခန္ဓာ၅ပါးတွင်မယ်အချင်းချုပ်လိုက်တော့ယုတ်တရားနဲ့နန္တရားတွင်မယ်အဲဒီယုတ်တရားနန္တရားသည်ပုဂ္ဂိုလ်တွေလားတတ္တဝါတွေလားယောက်ျားမိန်းမတွေလားသဘောတရားလေးလ
ား
သဘောဆိုတာတရားပါပဲဘာလဲဒီတော့တရားရှာတယ်တရားရှာတယ်ဆိုတာဘာကိုရှာတာလဲမေးရင်သဘောလေးကိုတွေ့အောင်ရှာတာဘာကိုရှာတာပါလေသဘောမတွေ့သေးရင်တရားမတွေ့သေးဘူးနော်ဘာတွေ့မှတရားတွေ့မှလဲသဘောပါပြီနော်ဟုတ်တယ်မလားသဘောတရားနဲ့ပြောနေတယ်မလားတရားဆိုတာတခြားလားသဘောလားပုဂ္ဂိုလ်တ attva ဟောရဲ့လားအကောင့်တွေဟောရဲ့လားတို့ပေါင်းကချင်းလဲဟောရလားတို့ပေါင်းကချင်းလဲမြင်နေပါသေးတယ်ဆိုရင်တရားမတွေ့သေးဘူးပုဂ္ဂိုလ်တ attva လို့ထင်နေပါသေးတယ်ဆိုရင်တရားမတွေ့သေးဘူးငါလို့ထင်နေပါသေးတယ်ဆိုရင်လည်းပဲတရားမတွေ့သေးဘူးဒီလိုမလားဘာတွေ့မှတရားတွေ့မှလဲအဲသဘောလေးတွေ့မှတရားတွေ့မှနော်အဲ့ဒီသဘောလေးတွေ့မှတရားတွေ့အဲ့ဒီသဘောလေးဆိုတာကလည်းပဲတခြားသဘောလားခန္ဓာ၅ပါးရဲ့သဘောလားအချင်းချင်းလဲတော့ဘာနဲ့ဘာတော့ယုံနဲ့နာဟောရလားအဲ့ဒီသဘောကိုမတွေ့ရင်တရားမတွေ့ဘူးတရားမတွေ့တာဘလို့ကြောင့်မတွေ့တာလဲအဝိဇ္ဇာဖုံးထားလို့ဘလို့ကြောင့်မတွေ့တာလဲဒီတော့တရားမတွေ့ဘဲနဲ့အဝိဇ္ဇာဖုံးထားခံထားရတဲ့ပုဂ္ဂိုလ်တယောက်သည်အလှူဒါနပြုလုပ်တဲ့အခါမှာလည်းပဲပုဂ္ဂိုလ်တတ္တဝါငါဆိုတဲ့အစက်ပြောက်ပါမလားတရားတွေ့ထားလို့လားမတွေ့ထားလို့လားဖုံးရတဲ့ယောဂီရခုတရားမတွေ့ဘူးလားတွေ့ထားလားဘာတွေးလို့တရားတွေးတယ်ခေါ်တာလဲအသဘောတွေးလို့တရားတွေးတယ်ခေါ်တာနော်ဖြစ်သဘောလေးတွေးတယ်ပြသဘောလေးတွေးတယ်ဖောက်ပြန်တဲ့သဘောလေးတွေးတယ်သိတဲ့သဘောလေးတွေးတယ်ခံစားတဲ့သဘောလေးတွေးတယ်အဲ့ဒီသဘောလေးတွေတရားတရားလားတရားလားတရားလားတရားသဘောသည်ဓမ္မဓမ္မသည်တရားဟုတ်ရလားအဲ့ဒီသဘောလေးကိုတွေးထားမယ်တွေးထားပြီဆိုလို့ရှိရင်အလှူဒါနပြုလဲသဘောလေးတွေးအောင်ကြည့်ပြီးတော့မှပြုတဲ့အလှူဒါနဟုတ်ရလားသီလဆောက်တယ်လည်းပဲသဘောလေးတွေးအောင်ကြည့်ပြီးမှထောက်တည်တဲ့သီလသမထကုသိုလ်ပြုလည်းပဲသဘောလေးတွေ့အောင်ကြိုးစားပြီးတော့မှပြုတဲ့သမထတရားတွေ့ပြီးမှပြုတဲ့ကုသိုလ်ဒါနကုသိုလ်ပြုလည်းတရားတွေ့ပြီးမှပြုတဲ့ကုသိုလ်တနည်းအားဖြင့်ပြောမယ်ဆိုရင်သစ္စာသိတဲ့အသိနဲ့ပြုတဲ့ကုသိုလ်ဒီလိုမလားသီလထောက်တည်တယ်ဆိုရင်လည်းသစ္စာသိတဲ့အသိနဲ့ထောက်တည်တဲ့သီလအဲဘာဝနာကပြုတယ်ဆိုလို့ရှိရင်လည်းပဲသမထဘာဝနာပြုတယ်ဆိုလို့ရှိရင်လည်းပဲသစ္စာသိတဲ့အသိနဲ့ပြုတဲ့သမထဒါပဲဖြစ်ရမှာပေါ့အဲဒီတော့သစ္စာသိတဲ့အသိနဲ့ပြုမယ်တရားတွေ့ပြုမှပြုမယ်ဆိုရင်အဝိဇ္ဇာဖုံးထားနေတာလားအဝိဇ္ဇာကင်းနေတာလားအဝိဇ္ဇာကင်းနေတာအဲဒီတော့တရားမတွေ့ဘဲနဲ့တရားမသိဘဲနဲ့တရားမကင်းဘဲနဲ့သစ္စာတရားအသိညာမပါဘဲနဲ့ကုသိုလ်ပြုမယ်ဆိုဘာကုသိုလ်ပဲပြုပြုဘယ်လိုရှိနေတော့အဝိဇ္ဇာရှိနေတယ်ဘလို့ရှိနေလဲအဝိဇ္ဇာရှိနေပါတယ်ဆိုရင်ခုနပြောခဲ့သလိုပဲတိမ်ကလေးများတက်လာပြီဆိုရင်မိုးတွေကမချုံမလားချုံလားလျှာစီးတွေကမလဲဘူးလားလဲလားမိုးတော့ရွာပြီလားမီးတော့မရွာသေးပေမဲ့တိမ်ကလေးကတက်လာပြီလျှာစီးတွေကလက်လာပြီဟုတ်ရဲ့လားအဲမိုးတွေကချုံလာပြီတိမ်ကလေးကလည်းတတော်တော်ဖြူလာပြီဟုတ်တယ်မလားဘာလို့မလို့တော့မိုးရွာတော့မလို့ဘာလို့မလို့ပါလေအဲ့လိုပဲအဝိဇ္ဇာတရားလေးကိန်းထားပြီဆိုရင်ပြုတာကတော့ကုသိုလ်ကိန်းတာကအဝိဇ္ဇာဟုတ်ရဲ့လားပြုတာကဘာလဲကုသိုလ်ကိန်းတာကအဝိဇ္ဇာအဝိဇ္ဇာတဲ့တရားကိန်းလာပြီအဝိဇ္ဇာဆိုတဲ့မိုးတိမ်လေးတက်လာပြီဆိုရင်အဝိဇ္ဇာဆိုတဲ့မိုးတိမ်လေးဖုံးလွှမ်းလာပြီဆိုရင်အဝိဇ္ဇာတပါးတဲ့ဖြစ်နေမှာလားတဏှာကောမလာဘူးလားဒိဋ္ဌိတရားကောမလာဘူးလားအဝိဇ္ဇာနဲ့တဏှာရင်ခံဥပါဒံပေါင်းသွားပြီဟုတ်တယ်မလားအလုံးလုံးမရဘူးလားရောက်လာလားအဝိဇ္ဇာကမသိဘူးဆိုရင်ဟိုဟာလေးလိုချင်လိုက်ဒီဟာလေးလိုချင်လိုက်ဟိုဟာလေးတောင်းတလိုက်ဒီဟာလေးတောင်းတလိုက်မိမိစိတ်ထဲမှာလိုချင်တာတွေကအများကြီးဟုတ်ရဲ့လားချမ်းသာတာလေးလိုချင်တယ်ကြမ်းမာတာလေးလိုချင်တယ်အသက်ရှည်တာလေးလိုချင်တယ်ဒီဘဝမှာတော့မှပဲနော်ဒီဘဝမှာတော့မှယခုလိုပြုလို့ရတဲ့ကုသိုလ်ကောင်းမှုကြောင့်ကြမ်းကြမ်းမာမာဖြစ်ချင်တယ်ကြမ်းကြမ်းမာမာနေချင်တယ်ချမ်းသာသာသာနေချင်တယ်အသက်ရှည်ရှည်နေချင်တယ်ကြမ်းကြမ်းမာမာနေချင်တယ်ဆိုတာလေတခြားလားတနာလားမိုးရင်ချုံလာပြီ။ဘာတွေဖြစ်လာတာလဲ
။
ချမ်းချမ်းသာသာနေချင်ပါတယ်ဆိုတာလေတခြားလားတဏှာလား
။
ဒါလည်းမိုးရင်ချုံလာတာပဲ။အော်အဲ့ကလေးရှိရှိနေချင်ပါတယ်ဆိုတာလေတခြားလားတဏှာလား
။
အဝိဇ္ဇာကရောက်လာပြီဆိုတဏှာကနောက်ဆက်တွဲပါလာတာပဲ။ဟုတ်ရဲ့လား။နောက်ဆက်တွဲပါလာတာပဲ။အဲ့ဒီတော့တဏှာကလေးကနေပြီးတော့ဟိုဟာဖြစ်ချင်းလဲဒီဟာဖြစ်ချင်းလဲ ဇီယောင်းတဲ့လူကလည်းဇီယောင်းကောင်းခြင်းနဲ့ပညာရေးနဲ့ပတ်သက်တဲ့လူကလည်းစာမွေးတွေအောင်ခြင်းနဲ့ကျမ်းမာရေးချုပ်တဲ့လူကလည်းကျမ်းမာရေးတွေကောင်းခြင်းနဲ့ဒီလိုမလားစေဘာဥစ္စာလုံးလုံးကြိုးစားနေတဲ့ပုဂ္ဂိုလ်ကလည်းစေဘာဥစ္စာတွေဆင်ပြေခြင်းနဲ့မတောင်းတာဘူးလားတောင်းတာလားတောင်းတာတာဒီတခြားလားတန်တာလားတခြားကြောင့်တောင်းတာတာလားအမှန်မသိလို့တောင်းတာလားအမှန်မသိတာကအဝိဇ္ဇာလိုချင်တာကလောကီစည်းစိမ်လောကီအာယုံလောကီကာမဂုဏ်ဘာပဲလိုချင်လိုချင်လိုချင်တာမှန်သမျှဒီပါလေတဏှာပဲသတိထားဖို့ပြောတာပါနော်အဲ့ဒီတဏှာတွေဝင်လာပြီဆိုမိုးတွေချိန်လာပြီသာမှတ်တော့နော်အုပ်စုတွေဖွဲ့လာပြီဟုတ်ရဲ့လားအုပ်စုတွေဖွဲ့လာပြီမိုးတွေချိန်လာပြီအဲ့ဒီလိုမိုးတွေချိန်လာတဲ့အခါကျတော့ဆရာစီးလေးကောမလဲဘူးလားလဲလာလားတောင်းလေးလေးကတော့မတော့ဘူးလားတော့လာလားအေးအဲ့ဒီလိုတော့လာသလိုတဲ့ချမ်းသာခြင်းနဲ့ဘလူအတွက်တော့ဘလူတက္ကမလည်းငါအတွက်ပေါ့ဟုတ်ရဲ့လားဘလူချမ်းသာခြင်းဒါလည်းငါချမ်းသာခြင်းဒါငါချမ်းသာခြင်းနဲ့ဟုတ်ရဲ့လားဘလူချမ်းသာခြင်းဒါလည်းငါချမ်းသာခြင်းနဲ့ဘလူသက်ရှိခြင်းဒါလည်းငါသက်ရှိခြင်းနဲ့ဘလူအတွက်လည်းငါအတွက်ငါဆိုတာတခြားလားဒိဋ္ဌိလားငါဆိုတဲ့ဒိဋ္ဌိသည်အတ္တဒိဋ္ဌိလို့ခေါ်တယ်ဗာဒိဋ္ဌိလည်းအဲ့ဒီတော့ဘလူချမ်းသာခြင်းဒါလည်းမေးရင်ငါချမ်းသာခြင်းနဲ့ငါဆိုတာတခြားလားအတ္တလားအတ္တဖြစ်ရင်အတ္တကဒီတိုင်းမနေဘူးအတ္တနိယစီရောက်သွားပြီဟုတ်ရဲ့လားအတ္တကပဲသူ့တိုင်းနေရလားမနေပါဘူးဒီကောကလေးတဲ့ကိုရေလေးတွေထက်ဟုတ်ရဲ့လားရေလေးတွေထက်ရေလေးတွေထက်မပြည့်သေးရင်အဲ့ဒီရေသည်ဘယ်ထဲမှာပဲနေတော့ခွက်ထဲမှာပဲနေတဲ့ပြည့်ရှံလာတော့ဘယ်ရောက်သွားတော့ဘေးကိုစီးကြသွားပြီဟုတ်ရဲ့လားအဲ့ဒီလိုပဲဘုန်းကြီးတို့ယောဂီတွေကလည်းပထမဆုံးဘလူးအတွက်စဉ်းစားတော့ငါအတွက်ဘလူးအတွက်စဉ်းစားတာတော့ဘလူးစိတ်ချမ်းသာဖို့တော့သားလေးဒီလိုနဲ့သမီးလေးဒီလိုနဲ့သားဒါမလုံးနဲ့သမီးဒါမလုံးနဲ့သားပြည့်စုံမဆုံးလို့ပြောတာလို့မထင်နဲ့ကိုယ်စိတ်မချမ်းသာဖြစ်မှာစိုးလို့ဟုတ်တယ်မလားသားကလေးကောင်းတာမွန်တာကောင်းကောင်းကောင်းမွန်မွန်ဖြစ်ပါကိုကြည်ကျင်လို့ကြည်ကျင်တာဘယ်လိုကြည်ကျင်တာလဲငါကြည်ကျင်တာသူတို့တွေစိတ်ချမ်းသာတာဘယ်လိုစိတ်ချမ်းသာကျင်တာလဲငါစိတ်ချမ်းသာကျင်တာသူတို့စုံတယောက်ဖြစ်သွားရင်တောကရောက်ရမယ်ဘယ်လိုရောက်ရမှာလဲငါဒီတောကမခံနိုင်ပါဘူးဟုတ်တယ်မလားအဲ့ဒါကြောင့်မလို့အတ္တနဲ့အတ္တနည်းကဘယ်လိုကအရေးကြီးတော့သရဘာအတွက်ကြည့်တယ်ဆိုတာအလကားပြောတာအဓိကဘယ်လိုတည်းကြည့်တော့သားကောင်းစားရဲ့သမီးကောင်းစားရဲ့ကြည့်တယ်ဆိုပေမဲ့လို့လည်းပဲသားဆင်းရဲနေရင်ဘယ်လိုစိတ်ဆင်းရဲမှာတော့ငါပဲစိတ်ဆင်းရဲမှာအဲ့ဒီတော့ငါတော့စိတ်ဆင်းရဲမခံနိုင်ဘူးဟောသားဟောသမီးကျင့်နိုင်ရင်ကျင့်နိုင်မကျင့်နိုင်ရင်မကျင့်နိုင်အလင်းသိရင်ခိုးပေးမှာပဲဟုတ်တယ်မလားဘာဖြစ်လို့တော့သူဆင်းရဲနေတာတော့ငါမကြည့်နိုင်ဘူးလေသူမိုက်တာကမိုက်တာတခြားပဲသူဆင်းရဲနေတာတော့ငါမကြည့်နိုင်ဘူးသူအတွက်တော့သောကပရိဒေဝငါမခံစားနိုင်ဘူးဒီနေ့သားတွေသမီးတွေမကြည့်နဲ့လေမသိအောင်ခိုးပေးရပါပဲဟုတ်ရဲ့လားဘလူစိတ်ချမ်းသာခြင်းလို့လဲမေးတော့ငါစိတ်ချမ်းသာခြင်းလို့အဲ့ဒီတော့အတ္တနဲ့အတ္တနည်းကဘလူတက်ကပုံရေးကြည့်တော့ရေကွာကလေးတဲ့ရေထက်ရေထက်ရေထက်မပြည့်သေးဘူးမပြည့်သေးဘူးဒီရေဘယ်ထဲမှာပဲနေတော့ဘယ်ထဲမှာပဲနေမှာပြေးသွားတော့မှဘလူးအတွက်တော့ပြေးသွားတော့မှဒီရေဘယ်ကိုသွားထွက်သွားတော့ဘေးကိုရှံကြသွားတာဒီလိုမလားငါစိတ်ချမ်းသာပြီးမှသားစိတ်ချမ်းသာရမယ်သမီးစိတ်ချမ်းသာရမယ်ဇနီးစိတ်ချမ်းသာရမယ်ခင်မုန်းစိတ်ချမ်းသာရမယ်တို့စိတ်မချမ်းသာခင်မှာဘလူးစိတ်ချမ်းသာအောင်ရင်လောက်တာတော့ငါစိတ်ချမ်းသာအောင်ရင်လောက်တာဒီလိုမလားကိုယ်အတွက်ဆိုတာကတခြားလားအတ္တလားသားတဲ့သမီးတဲ့ဆိုတာတခြားလားအတ္တနည်းရလားအတ္တနိယဒီလိုမလားအလှကလေးလောက်တယ်ငါအတွက်ငါချမ်းသာဖို့ငါချမ်းသာပြီးလို့ရှိရင်ငါသားလည်းချမ်းသာရမယ်ငါသမီးလည်းချမ်းသာရမယ်အတ္တပြည့်စုံမှာလဲအတ္တနိယတွေပြည့်စုံရမယ်အဲ့ဒါတခြားလားဒိဋ္ဌိတရားလားဒိဋ္ဌိပါဒိဋ္ဌိတရားဒီလိုမလားလျှာစီလေးတွေလက်လာပြီလေလေးတွေလောက်လာပြီဟုတ်တယ်မလားမကြခင်ဘာလို့ငါဖြစ်တော့မှာလဲမိုးရွာတော့မယ်မိုးတစ်ချိန်ရွာတော့မှာပဲနော်တိမ်တွေကလည်းတက်လာပြီ၊လျှက်စီးတွေလည်းလက်လာပြီ၊မိုးတွေကလည်းချုံလာပြီ၊လေတွေကလည်းတက်လာပြီဆိုရင်မလွဲမသေးဘာဖြစ်တော့မှလဲ။အဝိဇ္ဇာလည်းကိန်းလာပြီ၊တဏှာလေးကလည်းပါလာပြီ၊ဒိဋ္ဌိလေးကလည်းရှိလာပြီ။ဟုတ်တယ်မလား။အဝိဇ္ဇာနဲ့တဏှာရဲ့ကံဥပါဒကံတွေပြုတ်လိုက်ပြီ။အဝိဇ္ဇာဥသိတဲ့ကံ၊တဏှာဥသိတဲ့ကံ၊ဒိဋ္ဌိဥသိတဲ့ကံအဲ့ဒီကံတွေပြုတ်ပြီးအလုံးအကြောင်းတွေပေါင်းဆောင်ပြီးတော့ဟုတ်ရဲ့အကြောင်းအောက်စုကြီးဆောင်းဆောင်းညီညီဖြစ်လာပြီဆိုရင်အကျိုးမပေးသေးပေမဲ့လို့လည်းပဲအကျိုးပေးမှသိကြနေပြီဟုတ်ရဲ့လားအခုတော့အကျိုးပေးပြီလားမပေးသေးဘူးအခုတော့လောလောဆယ်တော့အဝိဇ္ဇာဥသိတဲ့ကုသိုလ်တွေလုံးနေကြတော့မှရှိသေးတယ် ဟုတ်ရဲ့လားအကျိုးပေးပြီလားမပေးသေးပေမဲ့အော်ကုသိုလ်ပြုတိုင်းပြုတိုင်းဘာဝစီတဲ့ကုသိုလ်တွေပြုနေတော့သစ္စာသိတဲ့ကုသိုလ်လားမသိတဲ့ကုသိုလ်လ
ား
မသိတဲ့ကုသိုလ်ခန္ဓာညာစိုက်တဲ့ကုသိုလ်လားမစိုက်တဲ့ကုသိုလ်လ
ား
သဘာဝအစင်မှန်လေးတွေသိတဲ့ကုသိုလ်လားမသိတဲ့ကုသိုလ်လား ဓမ္မကိုသိတဲ့ကုသိုလ်လားမသိတဲ့ကုသိုလ်လားမသိတဲ့ကုသိုလ်ဒီဘယ်လိုဆင်းနေတော့အဝိဇ္ဇာဥစီးနေတာဘယ်လိုဆင်းပါလဲအဲ့ဒီလိုဝိဇ္ဇာဥစီးတဲ့ကုသိုလ်တွေပြုနေကြပြီတဏှာဥစီးတဲ့ကုသိုလ်တွေလည်းပြုနေကြပြီဟွာလေးလိုခြင်းတရားလေးလိုခြင်းဟွာလေးတောင်းတာတရားလေးတောင်းတာဟုတ်တယ်မလားဆန္ဒတွေကပြည့်ကုန်မပြည့်နိုင်ဘူးလူတာကနည်းနည်းလေးတောင်းတဲ့စုတွေကရှည်ကြီးဟုတ်ရဲ့လားလူတာကနည်းနည်းလေးတောင်းတဲ့စုတွေကအရှည်ကြီးအများကြီးနော်အဲ့ဒီအများကြီးတောင်းတာကတခြားနဲ့တောင်းတာလားတဏှာနဲ့တောင်းတာလားအကြောင်းတရားတွေဖြစ်နေကြတာဟုတ်ရဲ့လားသူ့အတွက်ကိုယ်အတွက်ဆိုတာကတခြားလားဒိဋ္ဌိလားဒိ
ဋ္ဌ
ိပါအဝိဇ္ဇာလည်းကိန်းတယ်ဒိဋ္ဌိလည်းကိန်းတယ်တဏှာလည်းကိန်းတယ်အဝိဇ္ဇာဥစည်းတဲ့ကုသိုလ်ဒိဋ္ဌိဥစည်းတဲ့ကုသိုလ်တဏှာဥစည်းတဲ့ကုသိုလ်မပြေဘူးလားဖြစ်လားအဝိဇ္ဇာဒိဋ္ဌိတဏှာကနေပြီးတော့ဒီကုသိုလ်တွေဖြစ်အောင်ဖန်တီးပေးလိုက်ပြီဆိုတော့ဩအကြောင်းအောက်စုကြီးတွေပြည့်ပြည့်စုံစုံမပြေဘူးလားဖြစ်လားအကြောင်းအစုတွေဖြစ်လာပြီဒီအကြောင်းအစုကြီးတွေအတိတ်တုန်းကလည်းဒီအကြောင်းအစုကြီးတွေလောကလူပြစ်ဆောက်ပါမှာကံကြောင့်ယုံနာပေါ်ယုံနာနေမတွေ့ရဘူးလားတွေ့ရလားယုံနာပါသစ္စာတော့ဒုက္ခသစ္စာတွေလက်ရှိရင်မဆိုင်ရဘူးလားရင်ဆိုင်ရလားဘာသစ္စာတွေသိမ့်ပိုက်ထားရတော့ဒုက္ခသစ္စာတွေသိမ့်ပိုက်ထားရတာပဲဒီလိုမလားအခုလည်းဘုန်းကြီးတွေယောဂီတွေကမမှတ်သေးဘူးအကြောင်းတွေပြန်ပြီးတော့ပေါင်းဆောင်ပြီးတော့စုနေကြပြန်ပြီအဝိဇ္ဇာဥစည်းတဲ့ကုသိုလ်တွေတဏှာဥစည်းတဲ့ကုသိုလ်တွေဒိဋ္ဌိဥစည်းတဲ့ကုသိုလ်တွေမလုံဘူးလားလုံနေကြလားအဲ့ဒီတော့ကုသိုလ်တွေအကြောင်းတရားတွေပေါင်းဆောင်ပြီးတော့မိမိရင်ထဲမှာတခါလာလဲဒိဋ္ဌိလေးထည့်လိုက်တခါလာလဲတဏှာလေးထည့်လိုက်တခါလာလဲအဝိဇ္ဇာလေးထည့်လိုက်ရင်ထဲမှာဘာတွေနဲ့ပြည့်နေတော့အဝိဇ္ဇာနဲ့ပြည့်နေတယ်တဏှာနဲ့ပြည့်နေတယ်ဒိဋ္ဌိနဲ့ပြည့်နေတယ်သိရင်တခြားရောက်မှလားယုံနိုင်ရမှလ
ား
ဘာသစ္စာနဲ့တွေ့မှာတော့အကျိုးတရားအောက်စုရမှတော့မသိကြဘူးလားသိကြလားအဲ့ဒါကြောင့်မလားအပင်မမျိုးမျိုးမအပင်အမြင့်မြတ်ပြတ်ဆက်ဆက်သီးဟံအဲ့ဒီလိုပါပဲတဲ့ကံကြောင့်နံယောနံယောကြောင့်ကံဖတ်မှဖြစ်ပြန်နေလေရောမြမတရားစသည်များကထင်ရှားပြုပြင်စီရင်ဖန်ဆင်းအကြောင်းရင်းကြောင့်လူနဲ့များစွာတတ္တဝါတို့ဖြစ်လာရမှုမဟုတ်ဟုညာပြေရှု၏မြောဖြစ်လာသည်များအကျိုးတရားသည်ဖြစ်လာသည်များယုံနဲ့တရားသည်ဖြစ်လာသည်များဘဝဖြစ်လာသည်များအကျိုးပေးတွေသည်မြမာကလည်းဖန်ဆင်းတာမဟုတ်ပါဘူးတရားကလည်းဖန်ဆင်းတာမဟုတ်ပါဘူးဖခင်ကလည်းဖန်ဆင်းတာမဟုတ်ပါဘူးသူ့ကြောင့်ငါကြောင့်လည်းပြစ်ရှာမနေပါနဲ့တခြားကြောင့်ဖြစ်တာလားကံအကြောင်းတရားတွေကြောင့်ဖြစ်တာလားကံအကြောင်းတရားကလည်းပဲသူတို့ဘာတွေဖြစ်တာလားအကြောင်းတွေကိုပေါင်းဆောင်ပြီးတော့ဖြစ်နေတာလားဘယ်လိုတွေလဲမေးရင်အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒာရဲ့ကံရဲ့သင်္ခါရရဲ့အကြောင်းတရားဘယ်နှပါးလဲအဲ့ဒီအကြောင်းတရား၅ပါးပေါင်းဆောင်စွေလိုက်တဲ့ဟောဒီအကျိုးတရားတွေဖြစ်တာပါလို့အဲဒီလိုကံနဲ့ကံရဲ့အကျိုးပေးမှာအပေါ်မှာသဘောပေါက်သွားမယ်ဆိုရင်ပုဂ္ဂိုလ်တ attva အပေါ်မှာအပြစ်ရှာစရာလိုသေးလားအကျောင်းတရားသည်တခြားတရားလားဓမ္မတရားလ
ား
အကျိုးတရားကလည်းတခြားတရားလားဓမ္မတရားလ
ား
အကျောင်းဓမ္မတွေဖြစ်လို့အကျိုးဓမ္မတွေဖြစ်နေတာပါပဲလို့ဒီလိုများသဘောပေါက်သွားမယ်ဆိုရင်အကြောင်းပေါ်မှာညာရှင်တော့ဝိသေကိစ္စကိလေသာမသေးဘူးလား
သ
ိပါရဲ့အကျိုးပေါ်မှာညာရှင်တော့ဒိဋ္ဌိကိလေသာမသေးဘူးလားသ
ိပါရဲ
့အဲ့ဒီအတိကလေးကသာခိုင်ခိုင်မြဲမြဲတိုးတက်ပွားများနိုင်အောင်ကြိုးစားမယ်ဆိုရင်ဒိဋ္ဌိနဲ့ဝိသေကိစ္စအပြည့်ပဲခြုံငင်းသွားရင်တခြားဖြစ်မှာလားသောတာပန်ဖြစ်မှာလ
ား
ဒီလမ်းကြောင်းလက်ရဲ့မိမိတို့တည်းချီးနှီးမဖြစ်ပါဘူးဟုတ်တယ်မလားသောတာပန်ဖြစ်ရင်နိဗ္ဗာန်ချတာကောမရဘူးလားရလားအဲ့ဒါကြောင့်မလို့မိမိတို့တည်းအကျိုးရှိမဲ့လမ်းစဉ်မိမိတို့အတွက်နိဗ္ဗာန်ချတာမျက်မှောက်ပြုနိုင်တဲ့လမ်းစဉ်ဒိဋ္ဌိလည်းသိဝိသေကိစ္စလည်းသိအဲဒီလိုဒိဋ္ဌိကိလေသာဆိုတဲ့ကိလေသာတွေသိနိုင်တဲ့လမ်းစဉ်ဖြစ်တဲ့အကြောင်းအကျိုးအပေါ်မှာဉာဏ်ရှင်းအောင်ကြိုးစားပြီးတော့ဆက်လက်ပြီးရှုမှတ်သုံးသပ်ပွားများကြပါလို့တိုက်တွန်းရင်းနဲ့နိုင်စီလို့တာရုခေါ်တော်ကြအောင်စို့အေးကျမချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနိလတော်ဖွဲ့တင့်တဲ့အောင်ပြုစုဆောင်ရှောက်ထောက်ပံ့နိုင်သောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။